Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်မတ်လ29ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမတင်ကီထိုက်ပါ။ Syria နိုင်ငံက Sheikh Hawk မြို့ Palmyra ကို Islamic အစိုးရ IS အဖွဲ့ထံကနေ Syria အစိုးရတပ်လူလာတဲ့တပ်ဖွဲ့တွေကပြန်လည်သိမ်းယူလိုက်ပါပြီ။ Belgium နိုင်ငံ Brussels မြို့တော်မှာတော့အင်ကာနေတိုက်ခိုက်ခံရမှုအတွင်းသေဆုံးခဲ့တဲ့သူတွေကိုအောက်မေ့သတိရတဲ့အနေနဲ့ပြည်သူတွေမြို့တော်ရှင်ပြန်မှာစုဝေးခဲ့ကြသလိုဆန္ဒပြသူတချို့လည်းရှိခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမှာပါကတော့ဒီကနေ့မတ်လ29ရက်နေ့မှာကြာရောက်တဲ့တက်မတော်နေ့အခမ်းအနားမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတက်မတော်ရဲ့ရှေ့ဆက်ဆောင်ရွက်မဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးအခုလိုပြောဆိုပါရစေ
။တက်မတော်ဟာနိုင်ငံတော်နဲ့ပြည်သူတို့အကျိုးစီးပွားကိုဖြစ်ထွက်အောင်ပေါ်ဆောင်နိုင်ဖို့အတွက်ဥပပေါင်းဆရာသားမှဖြစ်ကြောင်းအလေးနဲ့ပြောကြားလိုက်ပါတယ်။
မြန်မာဒီမိုကရေစီအဖွဲ့ချုပ် NND ဘက်ကလည်းတက်မတော်အနေနဲ့ဒီမိုကရေစီရေးမှာပူးပေါင်းပါဝင်မှုအကြေညာချက်ထုတ်တောင်းဆိုလိုက်တဲ့သတင်းအမကြခင်အပြည့်စုံနားဆင်ရပါမယ်။နောက်ပိုင်းမှာလည်းအစိုးရအသစ်ကိုဦးဆောင်မဲ့သမ္မတအသစ်ဦးထင်ကျော်ရဲ့အကြောင်းအကိုဖြစ်သူကပြောပြထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုလည်းတင်ဆက်ပေးမှာပါ။တနင်္ဂနွေနေ့တိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
ဆီးရီးယားအစိုးရတပ်ဖွဲ့တွေကပါလ်မိုင်ယာမြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့လက်ကနေပြန်လည်သိမ်းပိုက်လိုက်ပြီးဖြစ်ပါတယ်။ဆီးရီးယားရှေ့ဟောင်းမြို့ပါလ်မိုင်ယာကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကလွန်ခဲ့တဲ့ဆယ်လကသိမ်းယူခဲ့ပြီးနှစ်ပေါင်း 2,000 နီးပါးတပ်တန်းရှိပြီးဖြစ်တဲ့ရှေ့ဟောင်းရုပ်ထုတွေကိုဖျက်ဆီးခဲ့တာဖြစ်ပါတယ်။ရုရှားရဲ့လေကြောင်းတိုက်ခုနဲ့ဆီးရီးယားတပ်ဖွဲ့တွေရဲ့ပါလ်မိုင်ယာမြို့ကိုပြန်လည်သိမ်းယူနိုင်ရေးသတင်းသုံးပတ်နီးပါးကြာထိုးစစ်ဆင်တိုက်ခိုက်မှုတွေကဒီရက်ပိုင်းမှာပိုပြီးပြင်းထန်ခဲ့ပါတယ်။မြို့ရင်းမှာကြန့်ရှိနေသေးတဲ့ IS Islamic အစွန်ရောက်တိုက်ခိုက်ရေးတပ်သားတွေကဒီယာအေဇာမြို့ကိုဥတီပီအရှိတ်ဘက်ကိုဆုတ်ခွာသွားတယ်လို့ဆီးရီးယားပြည်ပခါကိုစောင့်ကြည့်နေတဲ့ဗီတင်ချေးဆိုင်ဆီးရီးယားလူ့အခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။စစ်သေးကြတွေကမြောက်ဖက်ဒီယာအေဇာမြို့ကနေသူတို့ရဲ့အုပ်ချုပ်ရေးအချက်အချာရက္ကာမြို့ကိုဖျက်ပြီးတူရကီနယ်စပ်အထိတောင်ဘက်ပိုင်းမှာဆိုရင်အီရတ်နိုင်ငံအထိနေမြေတွေချက်ထွင်ပြီးအခိုင်အမာထိန်းချုပ်ထားတာဖြစ်ပါတယ်။ပါလ်မိုင်ယာမြို့ကိုသိမ်းပိုက်လိုက်နေတာကြောင့်ဆီးရီးယားအစိုးရအတွက်ပါလ်မိုင်ယာမြို့နဲ့ဒီယာအီဇော့မြို့ကြားကကီလိုမီတာ100ကျော်သဲကန္တရကိုလမ်းပွင့်သွားစီပြီးလည်းဖြစ်ပါတယ်။ဒီယာအစာနဲ့ရက္ကာမြို့တွေအပါအဝင်အစ္စလာမ်ရဲ့အစွန်ရောက် IS တို့ကိုချေမှုန်းရေးစစ်ဆင်ရေးတွေမှာဗဟုအခြေစိုက်စခန်းအဖြစ်ပါလ်မိုင်ယာမြို့ကိုအသုံးပြုမှာဖြစ်တယ်လို့ဆီးရီးယားစစ်တပ်ကပြောပါတယ်။ပါလ်မိုင်ယာမြို့သိမ်းတိုက်ပွဲအတွင်း IS Islamic အစွန်ရောက်တိုက်ခိုက်ရေးတပ်သား400ဆီးရီးယားအစိုးရတပ်ဖွဲ့တွေနဲ့မဟာမိတ်တပ်သား180တို့ကြာဆုံးခဲ့တယ်လို့ဆောင်ချီရဲ့အဖွဲ့ကပြောဆိုထားပါတယ
်။အမေရိကန်ပြည်ထောင်စုနောက်ပိုင်းဝါရှင်တန်အလာစကာနဲ့ဟဝိုင်းပြည်နယ်တွေမှာမနေ့ကကျင်းပတဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတအလောင်းပနားမရွေးချယ်ပွဲတွေမှာဗမွန်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကပြည်နယ်3ခုစလုံးမှာအနိုင်ရခဲ့ပါတယ်။ဒါကြောင့်ပါတီတွင်သမ္မတအလောင်းရွေးချယ်ပွဲတွေမှာဦးဆောင်နေတဲ့ဟီလာရီကလင်တန်ကိုမှီဖို့နည်းနည်းပိုနီးသွားပါတယ်။ဗမာအထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကအလာစကာပြည်နယ်မှာမဲရလတ်82ရာခိုင်နှုန်းရရှိပြီးဝါရှင်တန်နဲ့ဟဝိုင်းပြည်နယ်တွေမှာလည်းမဲရလတ်80ရာခိုင်နှုန်းကျော်ရခဲ့တာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီရင်းစည်းမျဉ်းနေရပါတီညီလာခံကိုယ်စားလှယ်တွေကိုအချိုးကျခွဲဝေရတာကြောင့်စနေနေ့ကကျင်းပတဲ့ရွေးချယ်ပွဲတွေမှာမစ္စတာဆန်ဒါစ်ကိုရှုံးနိမ်ခဲ့တဲ့မစ်ကလင်တန်အနေနဲ့ပါတီညီလာခံကိုယ်စားလှယ်တော်တော်များများရရှိထားခြင်းဖြစ်ပါတယ်။အနောက်ဖက်ပြည်နယ်တွေကိုခြေဦးလှည့်နေတဲ့အချိန်မှာပဲအခြေအနေတိုးတက်လာမယ်ဆိုတာကိုသိထားပါတယ်လို့ Mr. Sanders ကစနေနေ့ကမြောက်ပိုင်းပြည်နယ် Wisconsin ပြည်နယ်စည်းရုံးရေးမှာပြောဆိုသွားပါတယ်။ပါတီရင်းသမ္မတအလောင်းပနားမရွေးချယ်ပွဲတွေအစောပိုင်းကာလတွေမှာတောင်ပိုင်းပြည်နယ်တွေမှာ Mrs. Clinton ကအများစုအနိုင်ရခဲ့ပေမဲ့အခုနောက်ဆုံးကျင်းပတဲ့ပြည်နယ်6ခုတွေမှာ Mr. Sanders အနိုင်ရခဲ့တဲ့ပြည်နယ်5ခုစလုံးကအနောက်ပိုင်းပြည်နယ်တွေဖြစ်ပါတယ်။စနေနေ့ရွေးချယ်ပွဲတွေမှာ Mr. Sanders အနိုင်ရခဲ့ပေမဲ့လို့ပြိုင်ဘက်နိုင်ငံသားဝန်ကြီးဟောင်း Hillary Clinton ထက်ပါတီညီလာခံကိုယ်စားလှယ်အရေးအတွက်300ရော့ပြီးတော့ Hillary Clinton ရဲ့နောက်ကလိုက်နေရတော့ဖြစ်ပါတယ်
ဘယ်လ်ဂျီယံနိုင်ငံဘရဆဲမြို့တော်တိုက်ခိုက်ခံရမှုအတွင်းသေဆုံးခဲ့ကြသူတွေအတွက်အောက်မေ့သတိရတဲ့အနေနဲ့စုဝေးနေကြတဲ့လူအုပ်အတွင်းတိုးဝှေ့ဝင်ရောက်ခဲ့ကြတဲ့ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်သူလက်ရဝါဒီတွေကိုအဓိကရုံးနိုင်နေရေးရဲတပ်ဖွဲ့ကမိသက်ပိုက်တွေအသုံးပြုပြီးလူစုခွဲခဲ့ပါတယ်လေယာဝါရီဆန္ဒပြသူတစုကဒီကနေ့တနင်္ဂနွေနေ့မှာဘရက်ဆဲမြို့တော်ကရင်ပြင်းထဲကိုရုတ်တရက်ဖြန့်ကျက်ဝင်ရောက်ခဲ့ပြီးကြွေးကြော်သံတွေအဟစ်နာစီပုံစံအလေးပြုမှုကိုတရုတ်ဖော်ခဲ့သလိုအဓိကရုံးနိုင်ငံရေးရဲတွေရောက်မလာခင်မှာလဲတေဆုံးသူတွေကိုအောက်မေ့သတိရတဲ့အနေနဲ့ရောက်လာကြတဲ့တခြားသူတွေနဲ့ပြင်းပြင်းထန်ထန်ပြောဆိုမှုတွေရှိခဲ့ပါတယ်ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲလ်မြို့တော်မှာကြောက်ရွံ့မှုကိုတွန်းလှန်ရေးလူမှုချီတက်ပွဲတစ်ခုကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်ထားပေမဲ့မလုပ်ဖြစ်ခဲ့ပါဘူး။တိုက်ခိုက်ခံရမှုစုံစမ်းစစ်ဆေးရေးလုပ်ငန်းတွေလူမှုစုဝေးပွဲတွေကြောင့်နှောင့်နှေးသွားနိုင်တယ်လို့အာဏာပိုင်တို့ကပြောဆိုထားတာဖြစ်ပါတယ်။ဒါပေမဲ့တိုက်ခိုက်ခံရမှုအတွင်သေဆုံးခဲ့ကြသူတွေအတွက်အောက်မေ့သတိရတဲ့ပြည်သူတွေမြို့တော်အလဲကရင်ပြင်မှာစုဝေးရောက်ရှိနေကြဆဲဖြစ်ပါတယ်။တိုက်ခိုက်မှုမှာပါဝင်ပတ်သက်သူအတော်များများလွတ်မြောက်နေစေဖြစ်ပေမဲ့စုံစမ်းစစ်ဆေးရေးမှုတွေကတော့ဒီအပိုင်းအတွင်းမှာတိုးတက်မှုအတော်များများရရှိထားပုံရပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပဲမြို့တော်ဘရက်ဆဲလ်တဝိုက်မှာရဲတွေကစီးနှင်းမှု73ချိန်ပြုလုပ်ခဲ့ပြီးအကြမ်းဖက်မှုနဲ့ဆက်နွယ်ပြီးလူ6ဦးကိုဖမ်းဆီးစစ်ဆေးပါတယ်။9ဦးကိုတော့ပြန်လွှတ်ပေးလိုက်ပြီလို့လည်းအာဏာပိုင်တို့ကပြောပါတယ်
။မော့စလင်ကဘာတိုးတက်ချမ်းသာရေးတိုးမြင့်လုပ်နိုင်မှုซาอุดิอาระเบียเนี่ยเสร็จสรรค์ยังตีสอบพวกด้วยอิหร่านနိုင်ငံนี้เนี่ยလုံနိုင်နာမှန်သမျှလုတ်သွားမယ်လို့အီရန်သမ္မတဟက်ဆန်မရီနီကပြောဆိုလိုက်ပါတယ်ပါကစ္စတန်နိုင်ငံကိုနှစ်ရက်ကြာအလဲပတ်ရောက်နေတဲ့ခီးစဉ်အဆုံးအီရန်သမ္မတကအခုလိုမှတ်ချက်ပေးပြောဆိုသွားတာဖြစ်ပါတယ်ซาอุดิอาระเบียနိုင်ငံเนี่ยเสร็จสรรค์ပိုကောင်းအောင်လုပ်တဲ့နေရာမှာအီရန်နေနဲ့ပါကစ္စတန်နိုင်ငံရဲ့အကူအညီကိုအများကြီးရနေတာဖြစ်ပါတယ်ပါကစ္စတန်နေနဲ့ဒီနှစ်နိုင်ငံကြားအခြေအနေပိုဆိုးမလာအောင်တနိုင်ငံနဲ့တနိုင်ငံပြောဆိုဆက်ဆံမှုတွေရှိလာအောင်အတတ်နိုင်ဆုံးစူးစမ်းဆောင်ရွက်နေပါတယ်လို့တရုတ်နိုင်ငံဆိုင်ရာပါကစ္စတန်သမ္မတဟောင်းမဆုတ်ခန်းကပြောဆိုပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကဆော်ဒီအာရေဗျားမှာရှိတဲ့ဘာသာရေးခေါင်းဆောင်တယောက်ကိုအဆုံးစီရင်ခဲ့တာနဲ့ပတ်သက်လို့တဟေရန်မြို့ကဆော်ဒီအာရေဗျားတန်ယုံကိုလူအုပ်ကြီးကဆန္ဒပြခဲ့ပြီးတဲ့နောက်ဆော်ဒီအာရေဗျားနိုင်ငံကအီရန်နဲ့ဆက်သွယ်ဖြတ်တောက်ခဲ့ပါတယ်ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့သတင်းတောက်တီနဲ့တွေ့ဆုံရမှာတော့အီရန်နဲ့ဆော်ဒီအာရေဗျားနှစ်နိုင်ငံကြားပြဿနာတွေကိုဖြေရှင်းဖို့မှန်ကန်တဲ့လမ်းကြောင်းကိုရွေးချယ်နိုင်လိမ့်မယ်လို့သူမျှော်လင့်နေအကြောင်းအီရန်သမ္မတကပြောဆိုသွားပါတယ်ရှင်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်။မြန်မာနိုင်ငံရဲ့ဥဆောင်မှုအခမ်းကဏ္ဍမှာပါဝင်နေတဲ့မြန်မာတပ်မတော်ရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနိုင်ငံနဲ့နိုင်ငံသားတွေရဲ့အေးချမ်းသာယာမှုအတွေ့အစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်လို့ကတိပြုပြောဆိုလိုက်သလိုနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းမှာရင်ဆိုင်လာရနိုင်တဲ့စိန်ခေါ်အကဲဆတ်မှုတွေကိုလည်းသတိပေးပြောဆိုပါတယ်။နေပြည်တော်မှာဒီကနေ့ကျင်းပတဲ့82နှစ်မြောက်တပ်မတော်နေ့ဓမ္မမဟုတ်တော်လှန်ရေးနေ့စီးရဲပြအခမ်းအနားမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဒီမိုကရေစီဖော်ဆောင်နာမှာအဓိကအဟန့်ဓာတ်တွေကစီကံလိုက်နာမှုအားနည်းတာနဲ့လက်နက်ကင်တောင်းချမ်းမှုကြောင့်ဖြစ်ပြီးဗျမ်းပရာဒီမိုကရေစီကိုဥတီသွားစေနိုင်တယ်လို့ကာကွယ်ရေးဦးစီးချုပ်ကပြောဆိုခဲ့ပါတယ်အစိုးရတဲ့အာဏာလွှဲပြောင်းရယူဖို့ရပ်ပိုင်းမဲ့လိုတော့တဲ့အချိန်မှာကျင်းပတဲ့တပ်မတော်နေ့ဒါမှမဟုတ်တော်လှန်ရေးနေ့အခမ်းအနားမှာတော့မူလတော်လှန်ရေးနေ့ကိုနိုင်ငံတကာတပ်မတော်များနှီးတူတပ်မတော်နေ့သတ်မှတ်ဖို့လိုလာလို့လွတ်လပ်ရေးကြိုးပမ်းမှုတမိုင်းမှာအမွန်မြတ်ဆုံးဖြစ်တဲ့တော်လှန်ရေးနေ့ကိုတပ်မတော်နေ့လို့ပြောင်းလဲလိုက်ရတာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်အစိုးရတဲ့ကိုဦးဆောင်မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကထုတ်ပြန်တဲ့82နှစ်မြောက်တော်လှန်ရေးနေ့ကြီးညာချက်မှာတော့နိုင်ငံရေးပါတီတွေကအဓိကဦးဆောင်ပြီးပြည်သူတက်မတော့အမျိုးသားအင်အားစုတွေစီးလုံးညီညွတ်မှာအောင်မြင်မှုရမယ်လို့ဖော်ပြထားပါတယ်
။မြောက်ကိုရီးယားနိုင်ငံကသူ့ဆိုမြောက်ကိုရီးယားခေါင်းဆောင်ပိုင်းကိုတိုက်ခိုက်ဖို့တာဝန်ရှိသူတွေကိုတောင်ကိုရီးယားသမ္မတအနေနဲ့အများပြည်သူရှေ့မှာကွန်မြင့်ဖို့နဲ့အဲ့ဒီလူတွေရဲ့သစ္စာဖောက်ပုံကံမှုတွေတောင်းပန်မှုကိစ္စတွေကိုမလုပ်မချင်းမြောက်ကိုရီးယားစစ်တပ်ကတောင်ကိုရီးယားသမ္မတနန်းတော်ကိုတိုက်ခိုက်ဖို့အစင်းသင့်ဖြစ်နေတယ်လို့စနေနေ့ကသတိပေးပြောဆိုလိုက်ပါတယ်။ကိုရီးယားပြည်သူတက်မတော့ဖွဲ့ KPA ရဲ့နိုင်ငံပိုင်သတင်းနဲ့မှာတောင်ကိုရီးယားသမ္မတပါကျွန်ဟေးအုပ်စုအတွက်ရာဇသံလို့နာမည်တက်ထားတဲ့ကြေညာချက်မှာတောင်ကိုရီးယားသမ္မတနန်းတော်ဟာမြောက်ကိုရီးယား ရဲ့လက်နက်ကြီးထိမှန်နိုင်တဲ့အကွာအဝေးမှရှိနေပြီးပြစ်မိန်ပေးဖို့အတွက်ကလည်းခလုတ်တစ်ချက်ဆွဲစရာအသင့်ရှိနေတယ်လို့သတိပေးလိုက်ပါတယ်။တကယ်တော့ဒီသတိပေးချက်ကမြောက်ကိုရီးယားအနေနဲ့သူတို့ကိုကျူးကျော်ဖို့စိတ်ဝတ်ဆုံးပြေလေ့ကျင့်မှုလို့ရှုမြင်နေအမေရိကန်တောင်ကိုရီးယားနှစ်နိုင်ငံပူးတွဲစည်းရေးလေ့ကျင့်မှုအပေါ်မြောက်ကိုရီးယားကဇက်တိုက်လုပ်နေတဲ့ချင်းချောက်မှုတွေကနောက်ဆုံးတစ်ခုလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကဇက်တိုက်လုပ်နေတဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေဖြစ်ပြီးအခုလပိုင်းနေမှာမြောက်နဲ့တောင်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတွေပိုတင်းမာလာတာလည်းဖြစ်ပါတယ်ရှင်
။တရုတ်သမ္မတရှီဂျင်ပင်ယာရုကနှုတ်ထွက်ပေးဖို့အိပ်ဖွင့်ပေးစာရေးသားခဲ့သူကိုလိုက်လံရှာဖွေတဲ့အနေနဲ့တရုတ်နိုင်ငံတောင်ပိုင်းမှာရှိတဲ့သူ့မိသားစုဝင်၃ဦးကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့နယူးယောက်မြို့မှာအခြေချနေထိုင်တဲ့တရုတ်နိုင်ငံသားအင်တာနက်ပေါ်ကတက်ကြွလှုပ်ရှားသူကပြောပါတယ်။သမ္မတရှီဂျင်ပင်နှုတ်ထွက်ပေးရေးတောင်းဆိုတဲ့စာဖြန့်ဝေတဲ့ကိစ္စမှာမတင်ကာမှုနဲ့သူ့မိသားစုဝင်တွေကိုအစိုးရကစုံစမ်းမေးမြန်းမှုတွေပြုလုပ်ခဲ့တယ်လို့ပြောဆိုပြီးရဲအနေငယ်အကြားမိဘနှစ်ပါးနဲ့ညီဖြစ်သူတို့အင်္ဂါနေ့ကစပြီးပြောင်းနေတာဖြစ်တယ်လို့တက်ကြွလှုပ်ရှားသူဝမ်ယွန်ချိုးကပြောဆိုတာဖြစ်ပါတယ
်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးတော့ဒီကနေ့အကြောက်ရောက်တဲ့တက်မတော်နေ့အကြောင်းသတင်းပေးဖို့ချက်ကိုတင်ပြပေးပါမယ်နိုင်ငံတော်နဲ့ပြည်သူလူထုအကျိုးစီးပွားဖြစ်ထွန်းအောင်မြင်မှုအတွက်တက်မတော်အနေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကတိပြုပြောဆိုလိုက်ပါတယ်။အရင်အစိုးရအဆက်ဆက်ကတက်မတော်နေလို့ခေါ်ဆောင်လာပြီးဒီမိုကရေစီရဲ့လှုပ်ရှားသူတွေဘက်ကတော်လှန်ရေးနေလို့ခေါ်ဆိုတဲ့မတ်လ28ရက်နေ့ဒီကနေ့နေပြည်တော်မှာကျင်းပတဲ့စီးရဲပြအခမ်းအနားအတွင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအခုလိုပြောဆိုသွားတာပါ။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒီကနေ့ကြေညာချက်ထဲမှာတော့တက်မတော်အနေနဲ့ဒီမိုကရေစီရေးမှာအတူတကွပူးပေါင်းပါဝင်ပြီးအမျိုးသားရင်ကြားစီရေးမှာပါဝင်အောင်ပွဲခံနိုင်ပါစေလို့တိုက်တွန်းထားပါတယ်။အပြည့်အစုံကိုတော့နေပြည်တော်မှာကိုယ်တိုင်သတင်းသွားယူထားတဲ့ VOA သတင်းတောက်မမေခါကသတင်းပေးပို့ထားပါတယ်
။2015ခုနှစ်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲလွတ်လပ်တရားမျှတပြီးတော့အောင်မြင်အောင်တက်မတော်ကအစိုးရပြည်သူလူထုနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ခဲ့တယ်ဆိုတာကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့ရဲ့မိန့်ခွန်းထဲမှာပြောဆိုသွားပါတယ်။လက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာရှိနေတဲ့အဟန့်အတားတွေကိုထောက်ပြပြီးတော့ပူးပေါင်းဆောင်ရွက်မယ်ဆိုတာအခိုင်အမာပြောသွားတာပါ။တ
ို့နိုင်ငံဒီမိုကရေစီဖော်ဆောင်ရမှာအဓိကနှောက်ယှက်ဟန်တားမှုနှစ်ခုကတော့စီကံလုံထုံးလုံလီးနဲ့ဥပဒေကိုလေးစားတိုင်းနာမှုအားနည်းခြင်းနဲ့လက်နိုင်ငံတောင်းချမှုရှိနေခြင်းပဲဖြစ်တယ်။ဒါတွေကဘယဘရာဒီမိုကရေစီကိုဥတည်သွားစေနိုင်တယ်ပါတီစိုဒီမိုကရေစီစနစ်ကိုခိုင်မာစေခြင်းရဲ့ထိုက်တန်တဲ့စီကံရှိမှုဥပဒေလေးစားတိုင်းနာမှုရှိရမယ်။တမတော်ဟာနိုင်ငံတော်နဲ့ပြည်သူလူထုအကျိုးစီးပွားကိုဖြစ်ထွန်းအောင်ပေါ်ဆောင်နိုင်ဖို့အတွက်ပူးပေါင်းဆောင်ရွက်သားမှဖြစ်ကြောင်းအလေးနဲ့ပြောကြားလိုပါတယ
်။အခုစည်ရေးပြပွဲဟာ2015နိုဝင်ဘာရွေးကောက်ပွဲပြီးတဲ့နောက်ပိုင်းပထမဆုံးကျင်းပတဲ့စည်ရေးပြအခမ်းအနားဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်ဒီလိုစည်ရေးပြအခမ်းအနားမှာတော့ကောင်းဆန်းစုကြည်တက်ရောက်ခဲ့ပေမဲ့ဒီနှစ်စည်ရေးပြအခမ်းအနားကိုတော့မတက်ရောက်ခဲ့ပါဘူး။လွှတ်တော်ပိုင်းကခေါင်းဆောင်အချို့တော့တက်ရောက်ခဲ့ကြပါတယ်။52နှစ်မြောက်ဖက်စစ်တော်လန်ရေးနေ့ကြေညာချက်ဆိုပြီး NLD ဗဟိုအလုံးမှုဆောင်အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ကြေညာချက်ထဲမှာတော့ဖက်စစ်တော်လန်ရေးနေ့ရဲ့တမိုင်းကြောင်စစ်တပ်နဲ့ပတ်သက်ပြီးဗိုလ်ချုပ်အောင်ဆန်းပြောခဲ့တဲ့မိန်ကွန်းကောက်နှုတ်ချက်တက်မတော်နဲ့လက်တွဲလှုပ်ဆောင်ရေးနဲ့ပတ်သက်ပြီးဒေါန်ဆန်းစုကြည်ပြောခဲ့မှုတွေမိန်ကွန်းတွေကအချို့ကိုကောက်နှုတ်ဖော်ပြထားပါတယ်။ထုတ်ပြန်ချက်အဆုံးမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာဆန်းစုကြည်အမှုပြုတဲ့လွှတ်တော်နဲ့အစိုးရအဖွဲ့ကမြန်မာနိုင်ငံရဲ့အမျိုးသားအင်အားစုဖြစ်တဲ့တက်မတော်အနေနဲ့ပြည်သူလူထုအလုံးဒီဇိုင်းမဲ့မဲ့ကြိုးပမ်းနေတဲ့ညီညွတ်ရေးငြိမ်းချမ်းရေးဒီမိုကရေစီလှုပ်ရှားမှုတွေမှာအမျိုးသားရင်ကြားစေရေးအပေါ်ပါဝင်ဆင်နွှဲအောင်ပွဲခံနိုင်ပါစေကြောင်း52နှစ်မြောက်ဖက်စစ်တော်လန်ရေးနေ့ကိုဂုဏ်ပြုရင်းတိုက်တွန်းနှိုးဆော်လက်ရပါတယ်လို့ဖော်ပြထားပါတယ်တက်မတော်အနေနဲ့လွှတ်တော်အစိုးရပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်သွားပါမယ်လို့ကြေညာထားတဲ့အတိုင်းပြက်ပြက်သားသားရှိဖို့လိုအပ်တယ်လို့မြန်မာနိုင်ငံရေးလေးလာသုံးသက်သူဦးစီသူအောင်မြင့်ကပြောပါရယ်
။ကမရာကျောင်းသားကနိုင်ငံတော်ရဲ့အထွတ်ထိပ်ပဲလေ။နိုင်ငံတော်ရဲ့အထွတ်ထိပ်ဆိုတဲ့ခါကျတော့ကမရာဦးသိန်းစိန်ကိုကျမတို့ကာကွယ်ရေးဦးချုပ်ဒီလိုကူညီလေးအောင်နိုင်ကလေးစားသမှုပြုလို့ပဲအခုကမရာဦးစိန်ကျော်ကိုလည်းဒီကနေ့ပြေဆုံးဖို့လိုတယ်။ပြီးတော့မှဒီကနေ့မှတစ်ချက်ပေါ်ပေါက်လာတဲ့ဒေါက်တာစီကြည်ဦးဆောင်တဲ့အစိုးရဖွဲ့နဲ့ပူးပေါင်းဆောင်ရွက်တဲ့ဒီမှာလည်းအပြည့်အဝပူးပေါင်းဆောင်ရွက်ဖို့လိုတယ်။အကြရင်မကဘူးတတိယပုံပြီးတော့ရေးကြည့်တာဒီဆိုရစီရင်ရေးပေါ့အပြင်ကူပြောင်းရေးစီရင်ရေးပေါ့ခွဲကြည့်ဖို့ရှိတဲ့ဥပဒေရပေါ်ပေါက်လာတဲ့အပြင်ကူပြောင်းရေးစီရင်ရေးကိုတက်မလို့ကအပြည့်အဝအကာအကွယ်ပေးဖို့လည်းကြိုးရယ်ဒါကရေးကြည့်ဆုံးပဲ
ပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစေရေးထောက်ရငြိမ်းချမ်းရေးဖော်ဆောင်ရေးစ Sara Rene Pata Birole, Pojo Muji Me Online, Tuye Mengunema, Tepio Tavare, Davi Melen, Hippomias or Pilare, Lumiosu Lenaka, Padiba Cardrigo, Gino Pioso Yamaro, Pirin Supu Tanyamu, Supu Tanyandu, Sadi Apin, Donon Josu Tavareshi.
Mammy Catherine Bibu Gerabashin, Sabiro, Tamradine Pata B. Sunit Hare, Yama Democracy, Sunigangu Din Sapi Bame, Piranzu Lutogani, Nangano Tamra Apsi, Yuka Tim Yachin, Kanhayare, Utin Joy, Echa, the Zangu, a copia to Unia Suga, Jobia Tavare, Unia Sugu, Vue Yango Yongwe Tawingan, Docking Suinga, Drizzo Mimia Tare, Yama Democracy, Yea, Suniga Season, Nasi Machin.
ဒီသားစုဝင်တယောက်ပေါ့နော်ကိုယ့်ရဲ့ညီငယ်ကောက်တယောက်ဒီလိုမျိုးနိုင်ငံတော်သမ္မတပြည်နယ်ရွေးကောက်ပြည်နယ်ခံရတာကိုဒီသားစုတွေကနေပြီးတော့ခွန်ကြီးတို့ခွန်ကြီးရတဲ့မကပဲနဲ့မြန်မာတိုင်းနိုင်ငံလုံးပေါ့နော်လူအများစုကဒုတိယနဲ့အများဆုံးထပ်ဆောင်ခဲ့တဲ့ပါတီကနေပြီးတော့ရွေးချယ်လိုက်တဲ့သမ္မတကြီးတယောက်နေရွေးခံရတာကိုခွန်ကြီးဝင်းရောက်နေမယ်လို့ကျွန်တော်တို့အားလုံးကယုံကြည်ပါတ အတိုင်းနဲ့ထဲဝန်တာရပေါ့နော်ဒါပေမဲ့အဓိကအရေးကြီးတာကတော့တိုင်းသူပြည်သားအများအနေနဲ့ဒီဟာပို့ပြီးတော့ဟိုတင်ဝန်တာလိမ့်မယ်လို့ထင်ပါတယ်ဒါပထမအဦးဆုံးဟိုအယတ္တအစိုးရသမဏဖြစ်လာတဲ့ခါကျတော့ကျွန်တော်တို့အားလုံးအတွက်ပို့ပြီးတော့မှကျွန်တော်တို့ဂုဏ်ယူမိပါတယ
်ဟုတ်ကဲ့ပါအခုဒီလူမျိုးနိုင်ငံကျော်စာဆိုကြီးတဦးရဲ့သားတယောက်ဖြစ်တဲ့ဥထင်ကျော်သမဏအဖြစ်ရွေးချယ်ခံရခဲ့တဲ့ဆိုတော့ဥထင်ကျော်ရဲ့ဒီငယ်ဘဝပေါ့နော်ဥထင်ကျော်ရဲ့အကြောင်းလေးတွေဥထင်ကျော်ရဲ့ကိုယ်ရေးအထုပ်ပတ်တီလေးတွေကိုအားလုံးကလည်းသိကျင်နေကြပါတယ်အဲ့တော့ဥထင်ကျော်ဒီမွေးစကလေးကပေါ့နော်ဒီဆရာကြီးမင်းသူဝင်ကနေပြီးတော့သူ့သားမွေးတဲ့ဟာလေးကိုမှတ်တမ်းတင်ထားခဲ့တာလေးရှိပါတယ်အဲ့ဒါလေးနဲ့ပတ်သက်ပြီးတော့သူ့နာမည်တော်မှာဒလပန်းဆိုပြီးနာမည်ပေးလိုက်တာလို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားရှင်
ကျွန်တော်ရဲ့ကျွန်တော်ကအဖေကိုအဘလို့ခေါ်တာပေါ့လေငယ်တော့အဘရဲ့ဟိုရင်ဒီလှုပ်ထုံးလုံးဒီအကျင့်တွေကဘာလဲဆိုတော့နေ့စဉ်သူကသူ့ရဲ့လှုပ်ဆောင်ချက်အားလုံးကိုဒါရီရေးလို့ရှိပါတယ်အဘကွယ်လွန်သွားတဲ့အခါမှာကျွန်တော်တို့တစ်တာကြီးတစ်လုံးကျော်ကျော်နှလုံးဒီပါလောက်ကအဘရဲ့ဒါရီတွေအကုန်ရှိတယ်ရှိတော့ကျွန်တော်တို့အိမ်မှာလည်းအဲ့ဒါမိသားစုကကျွန်တော်ကအကြီးဆုံးဦးထင်ကျော်ကအထူးတရားငယ်ဆုံးကမထားချူဆိုတာရှိတယ်ဒီတော့ကျွန်တော်တို့နှစ်ယောက်ကစာလဲအိုတဲ့ဥထင်းကျော်ကစာလဲအဖတ်များတယ်သူလဲစာရေးကျင်တယ်ဆိုတော့အဲ့လိုဆိုရင်မိမဲယူသွားဆိုတော့သူကစာအုပ်တွေရောဒိုင်ရီတွေရောအကုန်ယူပြီးသူ့အိမ်မှာ library တစ်ခုလိုဖွင့်ထားတယ်သူကအဲ့ဒီမှာသူလေ့လာတာပေါ့လေ့လာတဲ့ခါကျတော့မှဒီခုနဒီအဘဘွားအဘအကြောင်းကိုစပြီးတော့သူကဆောင်းပါးလေးတခုချင်းရေးလာပြီးတော့နောက်ကြမှာစာအုပ်ဖြစ်သွားတာပေါ့အဲ့တော့စာရေးတဲ့ခါမှာလဲသူကသူဟိုတဲ့စာရေးစရာနာမည်ကိုသူဘာတတ်မှမသိဘူးဒီအဲ့မှာဒိုင်ရီတွေကိုကြည့်ရင်းနဲ့သူ့ကိုငယ်တော့အဘကနေပြီးတော့မွေးကစားဒလပန်းကိုဘယ်နေ့ကမွေးတယ်ဒလပန်းဘယ်နေ့မှာမှောက်တယ်ဘယ်နေ့မှာသူကဟိုလေးဘက်ထောက်တယ်စသဖြင့်ပေါ့နော်အဲ့ဒါလေးတွေရေးထားတာကြည့်တဲ့ခါကျတော့ဩသူသူကိုယ်တိုင်ကသူ့ကိုငယ်ရဲ့အဘကဒလပန်းလို့ခေါ်ခဲ့တာလည်းမသိဘူးကျွန်တော်လည်းမသိဘူးပေါ့ဒါဒီအရာဒီအခါအဲ့လောက်သူသဘောကျပြီးတော့ဒလပန်းဆိုပြီးတော့သူကရေးတာပါဒလပန်းဆိုတာလည်းအများကြီးအတိုင်းမွန်စစ်သူရေးပါအဲ့သူလေးနာမည်ရှိတဲ့ပုဂ္ဂိုလ်တယောက်ပါအဲ့တော့ဒါပေမဲ့အားလုံးကလည်းဝန်တာရပါဘောနော်အဲ့ဒါနဲ့သူဒီနာမည်ကိုစပြီးတော့ရလာတာ
ဟုတ်ကဲ့ပါအခုဟိုဒီသမရာကြီးဦးထင်ကျော်ကဒီကျောင်းနေဘဝပေါ့နော်ကျောင်းနေဘဝဆိုလို့ရှိရင်အားလုံးသိတဲ့အတိုင်းပဲဒီ English Methodist School မှာကျောင်းတက်ခဲ့တယ်ဆိုပြီးပြောအကုန်လုံးလည်းသိထားပါတယ်အဲ့တော့ဒီဒီကျောင်းတက်ခဲ့တုန်းကလည်းဒီဟိုဒေါ်ဆန်းစုကြည်တက်ခဲ့တဲ့ကျောင်းပဲပေါ့နော်အဲ့ဒီကျောင်းကလည်းဆိုတော့အဲ့ကြောင့်ဒေါ်ဆန်းစုကြည်နဲ့ကျောင်းတူတူတက်ခဲ့တဲ့ဟိုကျောင်းတွေပဲမိတ်ဆွေတူတယောက်အနေနဲ့ပို့ပြီးရင်းနှီးတယ်လို့ပြောကြပါတယ်အဲ့တော့သူ့ရဲ့ဒီ Methodist ကျောင်းသားဘဝပေါ့နော်သူ့နာမည်လေးကလည်း Peter Won လို့ပြောကြပါတယ်အားလုံးကအဲ့ဒါနဲ့ပတ်သက်ပြီးလည်းနည်းနည်းပြောပြပေးပါအောင်ရှင
်ကျွန်တော်တို့ကတော့ဦးတင်ကျော်ကအနေနဲ့ပဲပြောပြရစီဦးတင်ကျော်က Methodist မှာအောက်တန်းဦးတင်သူငယ်တန်းကနေအပေါ်အထိတောက်လျှောက်နေခဲ့ပါတယ်နောက်ပြီးတော့ဒေါ်ဆန်းစုကြည်ကသူ့တဲ့တန်းငယ်တာပေါ့လေနောက်ကျောင်းမှာကတော့အရင်တော့ကတော့ကျွန်တော်တို့ကဒီmissionary school တွေကိုဝင်မယ်ဆိုလို့ရှိရင်အင်္ဂလိပ်နာမည်ပေးပါသူတို့မှတ်အသားရခက်တယ်ပါညာပေါ့နော်အဲ့ဒါနဲ့သူ့ကိုအဖေကနေပြီးတော့အဲ့လိုဆိုလဲ Peter Won ဆိုပေးလိုက်ဆိုပြီးတော့ Peter Won ဆိုပြီးအဲ့မှာ Peter Won ဖြစ်သွားပါတယ်အဲ့တော့ဒေါ်စုနေရာလဲအဲ့ဒီအချိန်ကတော့ဟိုရင်းနှီးတယ်ဆိုပေမဲ့ကျွန်တော်တို့ကဟိုကျွန်တော်တို့ဘူယောင်ဆိုင်ရဲ့သမီးဆိုတော့တိတ်လဲအနာလဲမကရဲကြဘူးပေါ့နော် အဝေးရပဲကြီးကြစကားတစ်ခါလေးပြောတာအဲ့လောက်တော့ရှိတာပေါ့ကျွန်တော်ကတော့လန်တန်းလောက်ကြီးတာပေါ့လေအဲ့တော့အဲ့လိုပဲနေခဲ့တာပါတိတ်ပြီးရင်းနီးနီးအခုလိုရင်းနီးနီးဟာမျိုးတော့မဟုတ်ဘူးပေါ့ဒါမဲ့နေတိုင်းနေနေတဲ့တွေ့နေတဲ့ကျွန်တော်တို့ချက်မှာသွားပြီးတော့မနေ့ဟင်းစေပါလေးဆိုမယ်ဆိုရင်လည်းအတူတူသွားကြတယ်အဲ့လိုဟာတွေတော့ရှိပါတယ်
โอเคบ่แล้วดิโหเสียร้านออมพี่ได้คําว่าซีบอยเด็กตัวมาเจอเราโหสเตสเนี่ยตัวซีเอ็นปัญญาฐานะโอเคซีเอ็นปัญญาฐานะเนี่ยตัวบ่วยยาละบ่าโอเคนอกมาตัวมาสเตอร์บวยโหเสร็จมีอยู่ละบ่าโอเคครับกูเนงงานปัญญาตีนี่ตั้วได้ดูเลยตีอ่ะบ่าได้ရှင်โอเคตัวไอ้อลุลุเตะคําว่าคอมพิวเตอร์เด็กตัวมาตัวตั้วพี่อลุลุดอกไอ้เนี่ยปฐมาอุทุมตู้ปัญญาทีนพี่
ตัดดาบ่เลยเอ้อแล้วนั้นยูนิเวอร์ซิตี้ก็หลุดดาบ่าออกซฟอร์ดก็บ่ฮู้บ่าวถ้าแม้ว่าตรีนี่มายีจ่าแล้วออกซฟอร์ดเด็กตัวรู้บ่ารู้บ่นี่ถ้าอ้าวแล้วชี้เหมี่ยวขึ้นในอนีเนี่ยก้าวในเนี่ยยีจ่าแล้วอะลูกเราก็อยู่ซะบาเลยถ้าแล้วอะเป็ดบ่ฮู้บ่าวถ้าแม้อำนาจตะเกยก็ตู้เจ้าอดีชาตีจินเนี่ยทินจอวากะปี้ด้านมาวินจีไล่เนี่ยตลอดเมี้ยๆตู้เยอะดีสิถ้าหมดดอกคินจีฟาวเดชั่นเว็บไซต์มาว ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ တယ်။ရောက်ခမလုပ်တဲ့လူကလည်းဥလွင်ရလည်းပဲ NLD အစထောင်ခဲ့တဲ့အဲမှာ top foreigner မှာပါတယ်ပေါ့နော်။ဆိုတော့ဥလွင်ရအစည်းဝေးသွားတယ်ဆိုသူပဲလိုက်ပို့ရတယ်ပြန်ကျိုးရတယ်။ကျွန်တော်အဖေကလည်းပဲဆရာကြီးမင်းသွန်းကလည်းပဲ NLD အမတ်ဖြစ်နေတယ်။အဲ့တော့သူကဘွားလူကြီးကိုအဲ့တော့လည်း policy အရာအစိုးရဝန်ထမ်းကဒီနိုင်ငံရေးနဲ့အဆက်အသွယ်မလုပ်ရဘူးလို့ပြောတဲ့ခါကျတော့သူကကျွန်တော်မလုပ်လို့မရဘူး။ရောက်ခမကလည်း NLD ပဲအဖေကလည်း NLD ပဲအဲ့တော့ကျွန်တော်ကိုထွက်ခွင့်ပြုပါဆိုပြီးတော့တောင်းတဲ့ကြောင့်ချောချောရှိသူတို့ကထွက်ခွင့်ပေးပါလေ။အဲ့ဒီကစပြီးတော့ NLD တဲကိုသူသွားတာလာတာဝင်တာထွက်တာရှိတာပေါ့။နောက်တော်တော်လေးကြာတော့မှဒေါ်စုနဲ့ဖြည်းဖြည်းနဲ့ရင်းနှီးလာပြီးတော့ဒေါ်စုကသူ့စီမှာခေါ်လိုက်တာ။
ဟုတ်ကဲ့ပါအဲ့တော့အားလုံးကလည်းဒေါ်စုသွားကျင်လာခြင်းတဲ့နေရာကိုကားမောင်းပြီးလိုက်ပို့ပေးကြရတာပေါ့နော်ဟိုတကယ်လည်းဒေါ်စုလည်းကားတွေပါလိမ့်မရှိဘူးဆိုတဲ့ခါကျတော့အဲ့တော့အရင်ဒီဆုံးဟိုကပေါ့အာကိုအာဒါပြုရတဲ့ဟိုညာလက်ယုံတယောက်လို့ဖြစ်သွားတာပေါ့နော
်ဟုတ်ကဲ့
ဟုတ်ကဲ့ပါအဲ့ဒီမှာဒေါ်စုဒီခီးစဉ်တွေသွားတဲ့အခါမှာဟိုဒေါ်စုပြိမိနေခဲ့တဲ့ဟာတွေလည်းရှိတာပေါ့နော
်ဟို
ဒီတော်တော်လေးပဲအဲ့ကိစ္စနာမည်ကြီးခဲ့ပါတယ
်
အဲ့ဒီမှာလည်းဦးထင်ကျော်ပါသွားတယ်လို့ကြားလို့ပါရှင
်ဟုတ်ကဲ့ဟိုဦးထင်ကျော်နဲ့သူဇနီးဒေါ်စုစုတွင်နှစ်ယောက်လုံးကဒေါ်စုနာမှာပဲနေပြီးတော့ပုံကိုရေးရကူညီကြတာပေါ့နော်ဟိုတင်းကကျွန်တော်ညီရလဲဥထင်းညောကလဲပဲသူက NLD member အနေမှာဟုတ်ပါဘူးဒေါ်စုကို personal အနေနဲ့သူကဟိုအမ်တန်ဟိုကြီးညိုလေးစားတဲ့အနေနဲ့သူကကူညီပြီးတော့လုပ်ပြီးဒါကြောင့်ခလို့သူကသူတစ်ချိန်မှာသူပတ်စံရတဲ့ချိန်မှာတောင်းနေစလေးဝယ်ထားပြီးတော့ဒေါ်စုအတွက်သူကထားထားပြီးတယ်အဲ့ဒီအချိန်မှာလေသူကဒေါ်စုခရီးသွားမယ်ဆိုရင်3 4 5ရက်လောက်ဘယ်မှမထွက်ပဲနဲ့စားလို့ရတဲ့ရေအကုန်အစဘက်ထရီအစအကုန်လုံးအသင့်ထည့်ထားပေးပါတယ်ဆိုတော့သူကိုယ်တိုင်လိုက်ပို့တဲ့အာရှိသလိုတိတ်ဝေးဝေးသွားတာတော့သူကလိုက်ပို့တယ်တော့မရှိဘူးပေါ့ဒီအနည်းတစ်ဝိုက်မှသွားရင်တော့သူကိုယ်တိုင်ပေါင်းပို့တာမျိုးတွေရှိပါတ
ယ်တလားပဲသွားလား
ဆိုဟုတ်ကဲ့အဲ့လိုဟာတွေဆိုလည်းရှိပါတယ
်
အဲ့တော့တကယ်ကတော့သူအဖမ်းခါရတဲ့ချိန်ကတော့ကျွန်တော်တို့ဒေါ်စုမန်းလေးကိုသွားမယ်ဆိုပြီးတော့ရန်ကုန်ဘူတာကြီးမှာလိုက်ပို့တယ်လိုက်ပို့တဲ့ခါကျတော့အဲ့ဒီအချိန်မှာကျွန်တော်တို့အစိုးရအဖွဲ့ကနေပြီးတော့ပတ်ပြီးတော့ဝိုင်းလိုက်ပြီးတော့အထက်ရှိတဲ့လူအလုံးဖမ်းကွာဆိုတဲ့အချိန်မှာသူပါသွားတာပဲအဲ့မှာသူလေးလာတော့အထင်းနေရတယ်သူကအသိခံတယ်ပေါ့လေအဲဒါပေမဲ့လည်းဒေါ်စုစုလည်းအနေနဲ့ကတော့ဒါသူ့ယောက်ျားဘာမှမဟုတ်တာလုပ်တာမရှိတဲ့အတွက်ကြောင့်စိတ်မကောင်းတာလွယ်လို့စိုးရင်ပူမှာမှုတော့မရှိဘူးပေါ့လေချိန်တိုင်းတော့သူလွတ်မှာပဲဆိုတာလည်းချိန်တိုင်းတော့လည်းလွတ်လာပါလေ
ဒီဒေါ်အောင်ဆန်းစုကြည်နဲ့ရင်းနှီးလာတဲ့အခါမှာဒေါ်အောင်ဆန်းစုကြည်ရဲ့အိမ်ပေါ့နော်ဒီငါတက်သွေးရေးတာလန်အိမ်နံပါတ်54ရာတော်တော်ကြီးကိုဟောင်းနှံပစ္စည်းနေတဲ့အခြေအနေမှာဟိုဝိုင်းဝန်းပြုပြင်တဲ့ထဲမှာလည်းဥထင်ကျော်ထက်ထဲဝင်ဝင်ဆောင်ရွက်ပေးခဲ့တယ်လို့သိရပါတယ်ရှင်
ဟုတ်ကဲ့ဥထင်ကျော်ကအဲ့ဒီဒေါ်စုဟိုအကျယ်ချုပ်ကြာနေတဲ့အချိန်မှာပေါ့လေအဲ့ဒီအချိန်မှာ အိမ်ဝင်လည်းပြင်ဖို့လည်းလိုတယ်ဆိုတာဒီသူတို့အထဲဝင်နေရတဲ့ခါကျတော့သိနေတယ်ပြီးတော့ရင်ရှိတော့ဒီတိုင်းကြီးကလည်းမကောင်းဘူးဆိုပြီးတော့သူတို့ပြင်ဖို့လို့လုပ်ပါတယ်လုပ်တဲ့ခါမှာတခြားတယောက်နှစ်ယောက်နဲ့လည်းသူလုပ်တယ်ပေါ့သူတို့အဓိကကတော့သူကတာဝန်ယူပြီးတော့တော်တော်များများကို innovation သူပဲလုပ်ပြီးရပါတယ်
တပ်ပြီးတော့ဒီဒေါ်ဆန်းစုကြည်ကသူ့ရဲ့မိခင်ကြီးပေါ့နော်ကျမတို့မြန်မာနိုင်ငံမှာပထမအဦးဆုံးအမျိုးသမီးတန်မှတ်ကြီးဖြစ်ခဲ့မိခင်ကြီးဒေါ်ခင်ကြီးကိုခုံပြုပြီးတော့ဒေါ်ခင်ကြီး foundation ဆိုပြီးတော့ဟိုတည်ထောင်ထားတာတစ်ခုရှိပါတယ်အဲ့ဒီမှာဦးထင်ကျော်ကနေပြီးတော့ဒီ EC အဖွဲ့ပေါ့နော်အလုပ်မှုဆောင်အဖွဲ့ဝင်တယောက်အနေနဲ့ထဲထဲဝင်ဝင်ဆောင်ရွက်နေတာတွေလည်းလူတွေအကုန်သိပြီးပါပြီအဲ့တော့အဲ့ဒီဒေါ်ခင်ကြီး foundation နဲ့ဦးထင်ကျော်ရဲ့ဒီဆက်ဆက်ပုံလေးပေါ့နော်သိသလောက်ပြီးပြောပြပေးပါလားရှင်
တော်ကင်းကြီးဖောင်ဒေးရှင်းကိုစပြီးတည်ထောင်တဲ့အချိန်မှာတိတ်အသိစိတ်ကြီးတော့ကျွန်တော်တို့ကမသိဘူးပေါ့နော်ဒါပေမဲ့စပြီးတော့ဖောင်ဒေးရှင်းလုပ်တဲ့အချိန်မှာကျွန်တော်ယူဆတာတော့ရောင်ဆန်းသူကြီးကသူ့ကိုတာဝန်ပေးလိုက်တယ်လို့ထင်ပါတယ်ဒါဆိုတော့အဲ့ဒီမှာလည်းဟိုငွေကြီးရအစအကုန်လုံးဟိုလူကျွန်တော်တို့ပြည်ဒုက္ခရောက်တဲ့ပြည်သူပြည်သားကိုကူညီဖို့အစဟိုအရေးကြီးတဲ့တကယ်လုပ်နိုင်တဲ့တကယ်စေနာရှိတဲ့ดูผิดพวกอายจีเลยสรแล้วตัวอุทินจอยื้อล่ะแล้วอุทินอยู่อ่ะอุทินจออนิเนี่ยโหลูไม่เปล่าเนี่ยตริษาสุเลยคุยลีดิจองลีดิตัวเอ็มดามาฉิดแต่ว่าละตู้ไอ้เนี่ยยောက်ลาได้คุย6รอบโจนี่แหละกูเลยตัวจองแล้วไอ้ลูเว้ยตัวละจุยเลยไอ้ลูปะเนาะเน็ดดิแหละจุยเลยไอ้ลูตัวอัจฉิเลยสรแล้วก็ตัวဒီတိရစ္ဆာန်တော့အဲ့လောက်ဆိုရင်လူဆိုရင်တော့ပြောမလို့အားကြောင့်သူကဒုက္ခရောက်တယ်လို့လည်းသူကူညီခြင်းနဲ့ဓပုံနေလေးလည်းတွေ့မှာပါသူကဟိုကြီးဟိတ်ကြီးဟန်ကြီးမရှိဘဲနဲ့ပစိုးကြီးမှပြီးရှောက်တော့ရှင်နေတဲ့ပွက်တွေလည်းအဲ့လောက်ထိညော့ရီကျွတ်တွေကိုမကြောက်မရွံ့မဲနဲ့လုခဲ့တာရှိပါတယ်ဒါရီကလည်းအခုသူ့သမရရွေးတဲ့အခါမှာတော့အဲ့ဒီသူလုခဲ့တဲ့လုရက်တွေကြောင့်မဟုတ်လို့လည်းပြည်သူလူထုကသူ့ကိုကောင်းကောင်းလက်ခံတဲ့သဘောရှိမှာပါ
ဦးထင်ကျော်နဲ့ပတ်သက်ပြီးပြောပါတော့အမှတ်တရထူကြတဲ့အကြောင်းအရာလေးတွေရောပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ကျွန်တော်ဟိုတခါတော့ဟိုတင်အင်တာဗျူးတစ်ခုမှာတော့ပြောမှုပါတယ်။ဦးထင်ကျော်ကရိုးသားတယ်ဖြောင်းမှတ်တယ်ပေါ့နော်။နောက်ပြီးတော့သူကဒီလက်ပြီးလိုက်ပြီးလုပ်တဲ့ဟာမျိုးသူအင်တာမဟိုမနစ်သက်တဲ့သဘောရှိပါတယ်။တချင်းကဆိုရင်ချင်းကဆိုတော့တိတ်တောင်မကြသေးပါဘူး။သူကသူ့ရဲ့ရောက်ခမဥလွင်ရဲ့အိမ်ကိုသူတို့ရောင်းပြီးတော့အမွေခွဲဖို့ရောင်းကြတာပေါ့ရောင်းတဲ့အခါမှာဆိုင်ချိုးချုပ်တဲ့အခါမှာတကယ်ဟို original ကိုပဲသူတို့ကတကယ်အယောင်းဝယ်လုပ်တဲ့ဟာကိုပဲချုပ်တယ်ချုပ်တဲ့အခါမှာအခုံအစည်းကိုသူဒါပေးရမယ်တာဝန်ရှိတော့သူသွားပြီးတင်တဲ့အခါကျတော့သူတို့ကနေပြီးတော့သိန်း9000ပို့ပြီးတော့တတ်မှတ်တယ်မဟုတ်ဘူးဒါကျွန်တော်တို့အမှန်ပဲဆိုမဟုတ်ဘူးဒါအပေါ်ကအထက်ကနေတတ်မှတ်တာတဲ့ကျွန်တော်တို့ဘာမှလုပ်လို့မရဘူးတဲ့တကယ်တော့ပေးရင်ခိုင်းရင်ပြောင်းသွားနိုင်တဲ့သဘောရှိတယ်တင်ကျွန်တော်မပေးဘူးတဲ့ဒါဟာသူဆောင်ရမယ်အဲဒေါ်လာဟိုရင်ကျ9000ဘိုးအတွက်ကိုသိန်း9000အတွက်ကိုသူပို့ပြီးဆောင်ရတာပေါ့လေအဲဒါကိစ္စမရှိဘူးသူဒါပဲဆောင်မယ်သူတို့တွေထဲရောက်တာမဟုတ်ဘူးနိုင်ငံတော်ရဲ့ဘန်ဟိုရင်ဘတ်ဂျက်ထဲကိုရောက်တာဆိုတော့နိုင်ငံတော်ပေးတာဆိုတော့ပေးမယ်ဆိုပြီးပေးတယ်အဲ့လိုဟာမျိုးပေါ့နော်ဆိုတော့ तू ကဒီလိုပေးတာကမ်းပြီးရတဲ့ဟာမျိုး तू အင်တာမဟိုဆက်ဆုပ်ယွန်းရှာတယ်ပေါ့ဘူးသူကဒီမင်းကိစ္စဆိုရင်အဲ့လိုအခွန်ဆောင်စားရှိရင်အပြစ်သူများတို့ရှော့ပေးပါလို့ဘာတော့မလုပ်ဘူးသူက offer ပေးရင်တော့သူမလုပ်ဘူးအဲ့ဒီအတိုင်းပဲလုပ်ပေးပါကျွန်တော်ဘာမှအဲ့ဆိုတော့ဒါနိုင်ငံတော်ပေးရမယ်ကျွန်တော်ခြားလူပေးတာတော့မပေးနိုင်ဘူ
း
ကျွန်တော်လူမျိုးပါโ
อเคဒါကတော့ဒေါအောင်ဆန်းစုကြည်ကြိုက်တဲ့အရေးချင်းတွေကအများကြီးတွေကတခုပေါ့နော်ဒေါအောင်ဆန်းစုကြည်ကလေးအကြိလိုက်စားမှုပပျောက်ရေးအတွက်ပေါ့အစွမ်းကုန်လုပ်သွားလို့အလုံးကယုံကြည်ထားပါတယ်ဟုတ်ကဲ့ပါတမန်တော်ကြီးဦးထင်ကျော်ကလည်းဒီလိုပဲတို့စုယုံကြည်ရတဲ့ပုံကိုတရားအနေနဲ့အလုံးကဒီလိုမျိုးစွမ်းဆောင်နိုင်နိုင်မယ်ဆိုပြီးပြည်သူများမျှော်လင့်နေကြပါတယ်ရှင်ဟု
တ်ကဲ့ပါဟုတ်ကဲ
့ကျေးဇူးအများကြီးတင်ပါတယ်
ကျွန်တော်တို့ကလည်းကျွန်တော်အနေနဲ့လည်းမျိုးရီလာပြီးအင်တာဗျူးလုပ်တဲ့အတွက်အများကြီးကျေးဇူးတင်ပါတယ
်တမန်တော်တေဦးထင်ကျော်ရဲ့အကိုဖြစ်သူဦးညံစိုးကိုမေးမြန်းထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 8:00 ကနေ 9:00 အထိတစ်ချိန်နေ့လယ်7:00ကနေနေကင်း7:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်မတ်လ29ရက်နေ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပေးပါမယ်ရှင်အရင်ဦးဆုံးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရအောင်ပါဖွဲ့စည်းပုံနဲ့အညီပေါ်ပေါက်လာတဲ့အစိုးရအဖွဲ့အစ်ကိုတက်မတော်ကအပြစ်အဝအကာအကွယ်ပေးကူညီရမယ်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မဲရင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဒီနေ့မတ်လ29ရက်နေ့ကတက်မတော်နေ့ပါ။အရင်တော့ကတော့ဖက်စစ်ဂျပန်ကိုတော်လှန်ခဲ့တာကိုအထင်မှတ်ပြုပြီးတော်လိုင်းနေ့အဖြစ်သတ်မှတ်ခဲ့ကြပါသေးတယ်။တပြိုင်နက်တည်းပါပဲ။အခုရက်ပိုင်းမြန်မာနိုင်ငံမှာသမိုင်းဝင်အချိန်ကာလတစ်ခုကိုဖျက်ဆီးနေရပါတယ်။နောက်3ရက်လောက်ဆိုရင်သမရဦးသိန်းစိန်ဟာပြည်တော်စုလွှတ်တော်တွေကရွေးချယ်တင်မြှောက်ပေးလိုက်တဲ့သမရအသစ်ဦးထင်ကျော်ကိုတိုင်းပြည်တော်ဝန်လွှဲပြောင်းပေးရပါတော့မယ်။တပြိုင်နက်တည်းမှာပဲနှစ်ပေါင်း90ကျော်အတွင်းပထမဦးဆုံးအကြိမ်ဖြစ်ပြည်လူထုကရွေးချယ်တင်မြှောက်လိုက်သူတွေကရွေးချယ်ပေးတဲ့အစိုးရအဖွဲ့တွေကတိုင်းပြည်ကိုစီမံခန့်ခွဲပါတော့မယ်။ဒါကလက်ရှိတက်မတော်စစ်ကောင်းဆောင်တွေအတွက်လည်းတစ်ချိန်တစ်ခါမှမကြုံဘူးမဆုံဘူးတဲ့အတွေ့အကြုံတွေပါလက်ရှိခြေနေကိုတက်မတော်စစ်ကောင်းဆောင်တွေဘလို့သဘောထားသင့်တယ်လဲတက်မတော်နေနဲ့ဘာတွေဆောင်ရွက်ပေးသင့်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်အခုပေါ်ပေါက်လာမဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့တစ်ဟာ2008ဖွဲ့စည်းပုံခြေခံဥပဒေအရကျင်းပတဲ့ရွေးကောက်ပွဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရပြီးဖွဲ့စည်းပုံနဲ့အညီဖြစ်ပေါ်လာတဲ့အစိုးရအဖွဲ့ဖြစ်လို့တက်မတော်ကကြိုဆိုရမှာပါသမရအစ်စ်ရွေးကောက်တင်မြောက်နိုင်တာအစိုးရဖွဲ့အစ်စ်ခန့်အပ်နိုင်တာနဲ့ပတ်သက်လို့အာဏာလက်လွတ်ဆုံးရှုံးသွားတဲ့စစ်ဘိုလ်ချုပ်ဟောင်းတချို့ကလက်တင်မခံနိုင်ဖြစ်မှာမှန်ပေမဲ့တိုင်းသားပြည်သူအများကတော့ဝမ်းမြောက်ဝမ်းသာရှိနေကြတာမြင်တွေ့ကြားသိနိုင်ပါတယ်တက်မတော်ဆိုတာကလည်းပြည်သူလူထုတွေကပောက်ဖွာလာတာမို့တက်မတော်မိသားစုအတိုင်းဝိုင်းကြားမှာလည်းအခုလိုပဲဝမ်းမြောက်ဝမ်းသာဖြစ်ကြလိမ့်မယ်လို့ယူဆနိုင်ပါတယ်နိုင်ငံတကာမိသားစုကြီးကလည်းအစိုးရအဖွဲ့အစ်ကိုကြိုဆိုနေကြတာနေ့စဉ်နဲ့အမျှပါပဲဒီလိုအခြေအနေအောက်မှာအစိုးရအဖွဲ့အစ်ကိုတက်မတော်ကကြိုဆိုလက်ခံယုံတည်မကအဲ့ဒီအစိုးရအစ်တိုင်းပြည်ကိုတည်တည်ငြိမ်ငြိမ်နဲ့စီမံခန့်ခွဲနိုင်အောင်အာမခံချက်ပေးအပြည့်အဝကူညီပေးရပါလိမ့်မယ်အကြောင်းကတော့တက်မတော်စစ်ကောင်းဆောင်တွေဟာဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်မဲ့တာဝန်ကိုအပြည့်အဝရယူထားတဲ့အတွက်ဖွဲ့စည်းပုံအရပေါ်ပေါက်လာတဲ့အစိုးရကိုအပြည့်အဝကာကွယ်စောင့်ရှောက်ဖို့တာဝန်ရှိသွားလို့ပဲဖြစ်ပါတယ်
။နောက်ထပ်အရေးကြီးတာတစ်ချက်ကတိုင်းပြည်မှာဆက်အာဏာရှင်စနစ်နောက်တစ်ကြိမ်ပြန်ပေါ်ပေါက်မလာအောင်ထိန်းသိမ်းကာကွယ်စောင့်ရှောက်ဖို့ဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမှာဆက်အာဏာရှင်စနစ်ကျင့်သုံးဖို့ဆိုတဲ့အချက်မပါသလိုအရင်ကဆရာနာရှင်စနစ်ကျင့်သုံးခဲ့လို့တိုင်းပြည်ထဲမှာကိုယ့်အမျိုးသားအချင်းချင်းလဲသွေးကွဲတိုင်းသားတွေနဲ့လဲပြည်ပခါဖြစ်တိုင်းပြည်လဲဆင်းရဲမွဲပြာကြဆိုတဲ့အခြေအနေမျိုးရောက်ခဲ့ဖူးလို့ပဲဖြစ်ပါတယ်ဒီအတွက်တက်မတော်ဟာအရင်တုန်းကတော့ထိတ်ဆုံးကအာနာရှင်ကြီးတယောက်ရဲ့စကားကိုမြေဝဲမကျနားထောင်တဲ့တက်မတော်အဖြစ်ကနေဖွဲ့စည်းပုံအခြေခံဥပဒေကိုနာခံတဲ့တက်မတော်ဖွဲ့စည်းပုံအရပေါ်ပေါက်လာတဲ့နိုင်ငံအထွတ်အထိပ်သမရကိုလေးစားတဲ့တက်မတော်မျိုးဖြစ်လာအောင်လှည့်ပြောင်းဖို့လိုပါတယ်အာဏာနဲ့လုတ်ပိုင်ခွင့်ဆုံးရှုံးသွားသူတချို့ကတော့နိုင်ငံကိုစိုးချုပ်ရေးပြန်လာစေချင်တာမျိုးရှိကောင်းရှိနိုင်ပါတယ်။အိန္ဒိယထိုင်းနိုင်ငံကိုအားကျတာမျိုးလည်းရှိနိုင်ပါတယ်။တက်မတော်စစ်ကောင်းဆောင်တွေကတော့ဒါတွေကိုနားမယောင်ဖို့လိုပါတယ်။ဒါပြီးရင်အရေးကြီးဆုံးအချက်ကတော့တက်မတော်ဟာမူလတာဝန်ဖြစ်တဲ့အချုပ်အခြာအာဏာထိန်းသိမ်းစောင့်ရှောက်ရေးလိုပြဿနာမျိုးကိုပြန်ပြီးအာရုံစိုက်ဖို့ပါ။ပုံဝင်လင်းပြောရရင်အရင်ဆက်အာဏာရှင်တွေဟာတိုင်းပြည်ပြည်သားတွေကိုနှိပ်စက်ဖို့လောက်တိုင်းပြည်ရဲ့အရင်မြစ်တွေကိုဝေမျှစားသောက်ဖို့လောက်စိတ်ဝင်စားခဲ့ကြပြီးတကယ့်တိုင်းပြည်ရဲ့အချုပ်အခြာအာဏာကာကွယ်ဆောက်ရှောက်ရေးကိုတော့ပြည်လူရှုခဲ့တာဖြစ်ပါတယ်
။ဒါကြောင့်လေမြန်မာနိုင်ငံအရှိမြောက်ပိုင်းမှာနိုင်ငံအချုပ်အခြာအာဏာပိုင်ဆိုင်မှုလုံးဝမရှိတဲ့ဒီရေဒီမြေဟာမြမပိုင်နဲ့နယ်မြေပါလို့ပြောလို့မဖြစ်နိုင်လောက်တဲ့နယ်မြေတွေအထင်ရှားပေါ်ပေါက်နေတာဖြစ်ပါတယ်။တာဝန်ယူတတ်မယ်ဆိုရင်တက်မတော်စစ်ကောင်းဆောင်တွေအတွက်အရှက်ရစရာကောင်းတဲ့အခြေအနေမျိုးပါဘယ်လိုပဲဖြစ်ဖြစ်ခစ်သစ်စနစ်သစ်စတင်ချိန်မှာတက်မတော်ဟာဒီလိုအချုပ်အခြာအာဏာပိုင်ဆိုးရေး ကိစ္စလူမျိုးကိုကောင်းကောင်းအာရုံစိုက်တင်ပါတယ်။နောက်တစ်ချက်ကတိုင်းရင်းသားစီးလုံးညီညွတ်မှုတိဆောက်ရေးအတွက်လက်နက်ကင်တိုင်းရင်းသားတွေနဲ့အဖြစ်အခက်ရက်စဲပြီးငြိမ်းချမ်းရေးတိဆောက်ဖို့ပါ။ဒီပြဿနာနဲ့ပတ်သက်ရင်သမရဦးသိန်းစိန်အစိုးရအဖွဲ့ဟာငြိမ်းချမ်းရေးအတွက်သမိုင်းတွင်မဲ့စ조사အထောက်မှုတွေလုပ်ခဲ့တယ်လို့အောင်မြင်မှုလည်းရတဲ့လောက်ရခဲ့ပါတယ်။ဒီလိုအောင်မြင်မှုရခဲ့တာကလည်းသမရဦးသိန်းစိန်အစိုးရကဆောင်ရွက်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုတက်မတော်ဘက်ကအပြည့်အဝပူးပေါင်းဆောင်ရွက်ခဲ့လို့ဖြစ်ပါတယ်။အခုလဲတောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ဟာငြိမ်းချမ်းရေးကိစ္စတွေဆောင်ရွက်ပါတော့မယ်။ဒီတစ်ခါတက်မတော်စစ်ကောင်းဆောင်တွေဟာသမရဦးသိန်းစိန်အစိုးရအဖွဲ့လက်ထက်တုန်းကလို့ပဲတောင်ဆန်းစုကြည်အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအပြည့်အဝအားပေးထောက်ခံပူးပေါင်းပါဝင်တင်ပါတယ်။နောက်တစ်ချက်ကတော့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောနေတဲ့ Standard Army တိဆောက်ရေးပါတက်မတော်ကိုတီထောင်စုတက်မတော်ပုံစံဖြစ်လာအောင် policy တွေပြုပြင်ပြောင်းလဲပြီးတိဆောက်ရမှာဖြစ်တယ်လို့ရုပ်ပိုင်းဆိုင်ရာအရာခင်မီတက်မတော်ဖြစ်ဖို့လဲလိုပါတယ်ဒါနဲ့ပတ်သက်ရင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်နေပြည်တော်မှာပြောခဲ့တဲ့စကားတစ်ခွန်းရှိပါတယ်အဲ့ဒါကတော့နိုင်ငံစည်းဝါးရေးကောင်းမွန်လာမယ်ဆိုရင်နိုင်ငံရေးတည်ငြိမ်မှုရှိပြီးကာကွယ်ရေးစွမ်းအားလည်းမြင့်မားလာမယ်ဆိုတဲ့စကားပါဒါအလွန်မှန်တဲ့စကားပါဒီအတွက်တက်မတော်စစ်ကောင်းဆောင်တွေဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုတာဝန်ယူထားရတဲ့ NLD အစိုးရတည်ငြိမ်ငြိမ်နဲ့အလုပ်လုပ်နိုင်အောင်အပြည့်အဝပူးပေါင်းဆောင်ရွက်ပေးကြရပါလိမ့်မယ
်တိုင်းပြည်တည်ငြိမ်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်ပါမှတမတော်ကိုလည်းခင်မီတမတော်အဖြစ်တည်ဆောက်နိုင်မှာပါဒါမှလည်းတိုင်းပြည်ကြီးထဲမှာတိုင်းပြည်ငယ်လာဆောက်နေသူတွေကလေးစားခန့်ညားရတဲ့တမတော်ဖြစ်လာမှာဖြစ်ပြီးအချုပ်ချာအာဏာကိုတကယ်ကာကွယ်နိုင်တဲ့တမတော်ကြီးဖြစ်လာမှာပါချုပ်ပြီးပြောရရင်ခေတ်သစ်အစကိုရောက်ရှိချိန်မှာတမတော်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပေါ်ပေါက်လာတဲ့တိုင်းပြည်ကိုငြိမ်းချမ်းအောင်ဖွံ့ဖြိုးတိုးတက်အောင်ဆောင်ကျဉ်းပေးမဲ့ NLD အစိုးရကိုအပြည့်အဝအားပေးထောက်ခံအကူအညီပေးသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီဇန်ကိုတော့အခုလိုတနင်္ဂနွေညနဲ့တနင်္လာမနက်ခင်းနေမှာစောင့်မျှော်နားဆင်နိုင်ပါတယ်လာမယ့်အင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်မှာဘာတွေဆွေးနွေးမလဲဆိုတာကိုလည်းမိတ်ဆက်ပေးပါရစေရှင်
စံတန်းနဲ့ရွေးကောက်တင်မြှောက်ခံထားရတဲ့အရသာအစိုးရတဲ့လက်ထက်မှာအရင်ခေတ်ဆက်ဆက်တောက်လျှောက်ရှိနေခဲ့တဲ့မြန်မာလူလူကြားထဲမှာလည်းကြဲကြဲပြန့်ပြန့်သိရှိထားတဲ့အာဂရီလိုက်စားတာတွေလက်သိရစတော့ကအခွင့်ထူးခံတွေပပျောက်သွားနိုင်မဲ့အလားအလာအခြေအနေမျိုးရှိနေပါပြီလားပြည်သူလူထုစံနာကရောဘလို့များရှိပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးလူသူတွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ VO ရဲ့တယ်လီဖုန်းနံပါတ်က1-239-382-555လေးဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ကိုဆွေးနွေးချင်တာကိုစာသားနဲ့ဖြစ်ဖြစ် MP3 အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။အောင်ဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။လာမယ့်အင်္ဂါညဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါစီရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မရေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်။နားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOE ကပို့ပေးတဲ့ပြည်ရင်းကိုလက်ခံရရှိလို့ဝမ်းသာပါတယ်ဆိုပြီးတော့စာပြန်ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါမယ်။ပခုတ်ကူမျိုးကကိုမျိုးက VOA 102 100သားတွေအားလုံးပျော်ရွှင်ချမ်းမြေ့ပါစေလို့ဆုတောင်းရင်းနဲ့အခုလိုရေးလာပါတယ်
။ VOA ကကျွန်တော်တို့လိုပရိသတ်တွေအတွက်အလေးထားပြီးလက်ဆောင်ပို့ပေးတဲ့အတွက်မြုံကြည်နိုင်လောက်အောင်ပဲဝမ်းသာကျေးဇူးတင်မိပါတယ်ခင်ဗျာ။အစဉ်အမြဲအားပေးနေရတဲ့ VOA ပရိသတ်အပေါ်အလေးထားတဲ့အတွက်လည်းကျေးဇူးတင်ကျေနပ်ရပါတယ်။ VOA ကစနေနေ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတော့မလွတ်တမ်းစောင့်မျှော်အားပေးနေသလိုဂျန်တဲ့အစီအစဉ်ကောင်းတွေကိုလည်းကြိုက်နှစ်တက်ရပါတယ်ကျွန်တော်တို့လိုသတင်းကြိုက်တဲ့သူတွေအတွက်တော့ဗဟုသုတရစရာတွေကိုလည်းအထူးကြိုက်နှစ်တက်မိပါတယ် VOA ရေနိုင်ငံရဲ့အပြောင်းအလဲဖြစ်စဉ်နဲ့အတူအယက်သားသမရသစ်ကြီးကိုကြိုဆိုရင်း VOA ဝိုင်းတော်သားများအားလုံးပျော်ရွှင်ချမ်းမြေ့မှုနဲ့ထပ်တူသတင်းကောင်းတွေအစဉ်တင်ဆက်နိုင်ပါစေလို့ဆုတောင်းပါတယ်ဗျာ
ဟုတ်ကဲ့ VOA ကပို့ပေးရဲ့ပြည့်ကြင်ရရှိတယ်ဆိုလို့အတိုင်းမသိဝမ်းသာရပါတယ်ဒီတော်ရရှင်က VOA ကိုအားတဲ့အချိန်တိုင်းစာရေးဆက်သွယ်ပါဦးမယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါရှင်စာမျှော်နေပါမယ်လို့ကိုမျိုးကိုပြောချင်ပါတယ်နော်VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေထဲမှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့စနေညတိုင်းတင်ဆက်ပေးတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တို့မှာသောရရှင်နေကိုယ်တိုင်ပါဝင်ဆွေးနွေးနိုင်တာဖြစ်ပါတယ်။အဲ့ဒီအစီအစဉ်မှာကိုယ်တိုင်ပါဝင်ပြီးတော့မဆွေးနွေးနိုင်တဲ့သောရရှင်တချို့အနေနဲ့ကတော့ VOA ကိုအီးမေးလ်ပေးဖို့ဒါမှမဟုတ်လဲ VOA ရဲ့ Facebook အစာမျက်နှာပေါ်မှာသူတို့ဆွေးနွေးခြင်းတဲ့အကြောင်းအရာကိုရေးသားပြီးတော့ပါဝင်ပြီးတော့ဆွေးနွေးတတ်ကြပါတယ်။ဒီသားတဲ့သောရရှင်နေများတဲ့အခါမှာကျမတို့အားလုံးကိုစုံစည်းအောင်တော့မဖော်ပြပေးနိုင်ဘူးဆိုတာသောရရှင်နေလည်းသိမယ်ထင်ပါတယ်နော်ဒီထက်ကအခုတပတ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့သောရရှင်သူပါဝင်ပြီးဆွေးနွေးခြင်းနဲ့ရှုထောင့်ကနေရေးလာတာကိုဝေမျှပေးချင်ပါတယ်မိုးချိုးသွားဆိုတဲ့သောရရှင်က VOA ဆိုပြီးတော့
VOA ရေးဆိုရတဲ့ဝန်ကြီးတွေပေါ်ဘယ်လိုမြင်လဲဆိုရင်ကျွန်တော်အနေနဲ့ဘလို့မှမမြင်ပါဘူးဘာဖြစ်လို့လဲဆိုရင်သူတို့ကဘာမှမလုပ်ရသေးလို့ဘာမှလည်းပြောစရာမရှိတာပါအခုတော့လူပြောများနေတဲ့ဇကားကတော့ဘွယ်လမကိစ္စနဲ့ပတ်သက်ပြီးပြောနေကြတဲ့ကိစ္စပဲဖြစ်မယ်ထင်ပါတယ်ဆိုတော့ဗျာပြည်သူတွေအများဆုံးပေးလိုက်တဲ့မဲတွေကသူတို့ရဲ့ဘွယ်တွေကိုကြည်ပြီးပေးခဲ့ကြတာမဟုတ်ပါဘူးဒေါ်ဆန်းစုကြည်ကိုယုံကြည်လို့ဒေါ်ဆန်းစုကြည်ရဲ့တာဝန်ယူတတ်မှုတာဝန်ခံတတ်မှုနဲ့ပြည်သူတွေကိုပေးထားတဲ့ဂတိတည်မဲလို့ယုံကြည်ခဲ့ကြလို့ NLD ကိုမဲပေးပြီးအစိုးရဖြစ်ခွင့်ပေးခဲ့ကြတာပါအဲ့တော့ VOA ကအခုလုံးမဲ့အစီအစဉ်မှာကျွန်တော်အနေနဲ့ပြောစရာရှိတာကဒီအစီအစဉ်လုပ်ဖို့လောလောဆယ်စောနေသေးတယ်လို့ထင်ပါတယ်ဗျာ
အစိုးရတဲ့ဝန်ကြီးတွေပေါ်မှာဘလို့မြင်လဲဆိုတဲ့ဒီစနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာတင်ဆက်ပေးသွားတဲ့အကြောင်းအရာဆွေးနွေးချက်နဲ့ပတ်သက်ပြီးတော့ဒီသောရရှင်မိုးချိုးသွားကအခုလို့ဆွေးနွေးလာသလိုလင်းအောင်ဆိုတဲ့သောရရှင်ကတော့
တော်တော်ပြောင်းလဲယူသွားလိမ့်မယ်အရင်အစိုးရလှုပ်ထားခဲ့တာတွေကိုလူတွေရဲ့အကျင့်တွေဝန်ထမ်းတွေရဲ့အကျင့်တွေပြီးတော့တော်တော်ကြီးကြီးတွေကစာတော်တော်ယူရင်းပြည့်စည်နေပြီဆိုတော့ NLD အစိုးရဟာပြင်ဆင်ခြင်းနဲ့တိုးတက်အောင်တော်တော်ရုန်းကန်ရလိမ့်မယ်လို့ညင်မိပါတယ်ဗျာ
ဒါတော့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးခဲ့တဲ့အကြောင်းအရာပေါ်မှာသောရရှင်နေဝင်ပြီးတော့ဆွေးနွေးလာကြတာကိုကျွန်တော်တို့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာအချိန်မလောင်းငါတဲ့အတွက်မဖော်ပြပေးနိုင်တာပါမြန်မာပြည်ကပေးစာများကဏ္ဍမှာလဲစာရည်အားလုံးကိုမဖော်ပြပေးနိုင်ပါဘူးเนาะတချို့ကိုကောင်းနှုတ်ပြီးတော့ဖော်ပြပေးလိုက်တာဖြစ်ပါတယ်ရှင်သောရရှင်တွေကိုကြားဖြတ်ပြီးတော့အနောက်တိုင်းတီလေးတပုတ်နဲ့ဖြောပြေးပေးချင်ပါတယ်။နောက်ပိုင်းမှာတော့သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားအောင်မှာဖြစ်ပါတယ်။ဒီတစ်ပတ်တော့သောရရှင်တွေကို Billboard Hot ဖြစ်ဆုံးတေးနံပါတ်100ဆင်းနဲ့မှာနံပါတ်10အတွင်းထိန်းနှံကိုရောက်လာတဲ့တချင်တပုတ်နဲ့ဖြောပြေးပေးမှာဖြစ်ပါတယ်။ဒိမနိုင်ငံက Soul Pop ဂီတာအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Lucas Graham အဖွဲ့ရဲ့ Lucas Graham Blue Album ကတေးသချင်းဖြစ်ပြီးတော့2015 September လမှာ Copenhagen တေးထုတ်လို့ရေးကနေပြီးတော့ online မှာစတင်ပြီးဖြန့်ချိခဲ့တဲ့သချင်းပဲဖြစ်ပါတယ်။သူတို့ဖွဲ့ရဲ့ပင်တိုင်းအဆိုရှင်လည်းဖြစ်နောက်ပြီးတော့ဒီသချင်းကိုဆက်ဆိုသူတွေထဲမှာတအူးပါဝင်လည်းဖြစ်တဲ့ Lucas Graham Forkhammer ကဒီ7 years 9 minutes ဆိုတဲ့သချင်းကသူ့ရဲ့ဘဝကိုထင်ဟပ်တဲ့သချင်းဖြစ်ပါတယ်လို့ပြောပါတယ်။သူ့ရဲ့ကြုံလွန်ခဲ့တဲ့ဘဝအစိပ်ပိုင်းနောက်ပြီးတော့အနာဂတ်မှာပိုင်ဆိုင်ခြင်းနဲ့အောင်မြင်မှုဒါတွေကိုတီးဖွဲ့ထားတာဖြစ်ပါတယ်။အသက်60ရွယ်အထိဘဝကြော်ဖြတ်မှုအပိုင်းကိုတော့နောက်ပိုင်းမှာစိတ်ကူးရင်ပြီးတော့ထည့်ပြီးတော့တည်ဆို့ထားတာဖြစ်ပါတယ်။သူ့ရဲ့ဖခင်ဖြစ်တဲ့သူကအသက်62နှစ်မှာဆုံးပါသွားတာဖြစ်လို့သူအဲ့ဒီအရွယ်အထိပို့ပြီးတော့အသက်ရှည်နေနိုင်မနေနိုင်ဆိုတာကတော့တကယ်အချိန်ရောက်တော့မှပဲသူသိရတော့မယ်လို့ပြောခဲ့တာပါ။အခုသူကဖခင်တယောက်လဲကိုယ်တိုင်ဖြစ်လာခဲ့ပြီးတော့ဘဝမှာဖခင်ဖြစ်တည်ရည်ဒီဘုကအရေးကြီးဆုံးပဲလို့လဲယုံကြည်ထားပါတယ်တဲ့။သားသမီးတွေအတွက်အမြဲတမ်းချစ်ခင်ယုံကြည်ခံရတဲ့မိဆွေကောင်းတငယ်ချင်းကောင်းလို့ဖခင်မျိုးဖြစ်နေဖြစ်အောင်နေထိုင်သွားမယ်လို့သူကပြောသွားပါတယ်။သူကဒီတဲ့ချင်းနဲ့ပတ်သက်ပြီးတော့ပြောတာလေးတခုစိတ်ဝင်စားစရာကောင်းတာရှိပါတယ်။ပြောလို့မကောင်းပေမဲ့တဲ့သူ့ရဲ့အဖေသေးသွားခဲ့လို့ပဲသူဒီလောက်ကြီးကြီးကျယ်တဲ့အောင်မြင်မှုတွေရလာတာပါလို့သူကပြောပါတယ်။သူ့ရဲ့အဖေသား2012ခုနှစ်မှာကွယ်လို့မသွားခဲ့ဘူးဆိုရင် Happy Home ပျော်ရှင်ပွဲအိမ်လေးဆိုတဲ့တခြင်းကိုရေးပြမှာလည်းမဟုတ်ပါဘူး။အဲဒါဆိုရင် Scandinavia နိုင်ငံမှာလည်းအောင်မြင်မှုတွေရမှာမဟုတ်ပါဘူး။ပြီးတော့အခုပေါက်တဲ့ 7 years ဆိုတဲ့တခြင်းလည်းသူရေးပြမှာမဟုတ်ဘူး။ဒီတခြင်းကြောင့်ပဲသူအခုလိုမျိုး America ထိပေါက်ပြီးတော့ Warner Brothers တေးထုတ်လို့ရင်းနဲ့စာချုပ်ချုပ်ဖြစ်ရတဲ့အထိဖြစ်တာပါလို့သူကပြောပါတယ်။
ဒီသချင်းကအခုထိဆိုရင်တော့ Billboard Hot 100ဖြစ်ဆုံးတေးတရာအစီအစဉ်မှာသူတို့အဖွဲ့ရောက်ပြီးသားဒီအစီအစဉ်မှာအမြင့်ဆုံးဖြစ်တဲ့နံပါတ်3ကိုရောက်လာတာပါဒီ Billboard Hot 100ဖြစ်ဆုံးတေးတရာအစီအစဉ်မှာရောက်နေရတဲ့သတင်းပတ်5ပတ်ရှိပြီဖြစ်ပါတယ် Lucas Graham အဖွဲ့ရဲ့7 years 9 minutes ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်ရှင်
Once I was 7 years old, my mama told me, go make yourself some friends or you'll be lonely. Once I was 7 years old. It was a big, big world, but we thought we were bigger. Pushing each other to the limits, we were learning quicker. By 11, smoking herb and drinking burning liquor. Never rich, so we were out to make that steady figure. Once I was 11 years old, my daddy told me, go get yourself a wife or you'll be lonely. Once I was 11 years old. So I started writing songs, I started writing stories. Something about that glory just always seemed to bore me. Cause only those I really love will ever really know me. Once I was 20 years old, my story got told. Before the morning sun when life was lonely. Once I was 20 years old. Only see my goals, I don't believe in failure. Cause I know the smallest voices, they can make it major. I got my boys with me, at least those in favor. And if we don't meet before I leave, I hope I'll see you later. Once I was 20 years old, my story got told. I was writing about everything I saw before me. Songs have been sold. We've traveled around the world and we're still roaming. Soon we'll be 30 years old.
Lucas Graham အဖွဲ့တည်ဆူထားတဲ့7 years ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ။နောက်ပိုင်းမှာတော့တောရရှင်တွေအတွက်မြန်မာတခြင်းလေးတစ်ပုဒ်နဲ့တေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့တောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားကြပါမယ်ရှင်။မော်လမြိုင်ကဈေးသူဈေးသားများဆိုပြီးရေးလာတဲ့တော်ရရှင်ကတော့မုံပြင်းတဲ့မော်လမြိုင်စစ်ကဲကုန်းရက်မင်္ဂလာဈေးအရှိလျှက်စစ်တက်တိုင်းတတိုင်းဟာအလုံးမဲစောင်းနေပြီးတော့အုတ်ခုံမှလည်းယိုယွင်းနေပါတယ်ဆိုပြီးဓာတ်ပုံတွေရိုက်ပြီးတော့ပို့လာတာပါဟုတ်ကဲ့ဓာတ်ပုံထဲမှာတက်တိုင်းတော်တော်စောင်းနေတာလည်းတွေ့ရသလိုသူရဲ့အောက်ခြေကဒီခုထားတဲ့ဒီကြောက်တုံးကလည်းတော်တော်လေးကိုပြုတ်ကွဲပြီးတော့ဒီဓာတ်တိုင်းပြုတ်ကြမလို့ဖြစ်နေတာတွေ့ရပါတယ်နော်အဲ့လိုမျိုးတက်တိုင်စောင်းနေလို့ဈေးသွားဈေးလာတွေအတွက်အသက်အန္တရာယ်စိုးရိမ်ရပါတယ်။အများဆုံးလာရပြုပြင်ပေးစေခြင်းပါတယ်ဆိုပြီးတော့ဈေးသူဈေးသားများဆိုပြီးတော့မော်လမြိုင်စစ်ကဲကုန်းရက်မင်္ဂလာဈေးကဈေးသူဈေးသားတွေဆိုပြီးတော့ရေရေကတဆင်သက်ဆိုင်ရာတည်အောင်လို့ပြောလာပါတယ်ရှင်။မြမတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းနဲ့ပတ်သက်ပြီးတော့သောရရှင်တယောက်ရေးလာတဲ့စာမှာတော့ MPD ကငွေတွေမတရားကောက်ခံနေရပါတယ်ဆိုပြီးတော့သူကချက်လန်ပြေစာဖြတ်ပိုင်းနဲ့တကွာဟိုဓာတ်ပုံရိုက်ပြီးတော့စာရေးပြီးတော့ရင်ဖွင့်လာပါတယ်ရှင်။
MPD လုပ်ငန်းဟာအစိုးရပိုင်ဖက်ဆက်ကုမ္ပဏီမဟုတ်တော့ပေမဲ့အခုအချိန်ထိကြိုးဖုံးတွေကိုလစဉ်ကြီး900ကျပ်ကောက်ခံတာတွေလုပ်နေတာလုံးဝအတိတ်ပဲမရှိပါဘူး။သွားလျာတည်သွားနိုင်တဲ့မိုဘိုင်းဖုန်းကတ်တွေကိုတောင်လစဉ်ကြီးပေးစရာမလိုတဲ့ကာလမှာအခုလိုကြိုးဖုံးတွေကိုလစဉ်ကြီး900ကျပ်စီကောက်ခံနေတာကိုပယ်ဖြတ်စီလိုတဲ့အတွက်အခုလိုစာရေးသားပေးပို့လိုက်တာပါ။ကြိုးဖုံးတွေကိုလစဉ်ကြီးကောက်ခံတာကနေငွေကြေးဘလောက်အပိုရနေတယ်ဆိုတာမှန်းကြည့်နိုင်ပါတယ်။မတရားငွေကြေးကောက်ခံတာကိုခံရတယ်လို့ခံစားရတဲ့အတွက်ကျေးဇူးပြုပြီးဒီစာကိုအမြန်ဆုံးထုတ်လွှင့်ပေးစီလိုပါတယ်
။ဒီတစ်ပတ်တော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီမှာပဲရက်ချင်ပါတယ်နော်။နောက်ပိုင်းမှာမြန်မာသတင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောင်းပြပေးဦးမှာရှင်။ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
က်ပြီးတောင်းလာတဲ့တော်ရရှင်တယောက်ရဲ့အစာကိုပြောပြပေးကြပါမယ်။ VOE နဲ့အဆက်အသွယ်ပြတ်တာကြပါပြီလို့ရေးလာတဲ့တော်ရရှင်ကတော့ဝန်ထမ်းဆရာပေါ့စာဖြစ်ကလေးက VOE ကိုကြိုးစားကြိုးစားပဲနားထောင်ဖြစ်ပါတယ်တဲ့။သူယုံကြည်ရာစီစဉ်မှာနောက်တစ်ချိန်ပါဝင်လို့ရတဲ့ကျွန်တော်ရဲ့ယုံကြည်ရာလေးတွေကိုပြောပြခြင်းပါတယ်ဗျာ။အခုကျွန်တော်တာဝန်ထမ်းဆောင်နေတဲ့သကိုင်းတိုင်းဒေသကြီးဒဇယ်မြို့နယ်အထကကွယ်စနွင်းတော်ကျောင်းမှကျောင်းဆောင်ဆရာကြီးဦးကြီးချစ်လွန်းနဲ့ရွာကန်ဒေသဆရာဆရာမများအဝေးရောက်ဆရာဆရာမများအတွက်မေတ္တာတည်လဲဆောင်တပုတ်ပါခြင်းပါတယ်။သုံးလာတာကြောင်းပိတ်လို့လွမ်းဆွတ်တဲ့အနေနဲ့သတိရလိုပါတဲ့။တခြင်းကောင်းစဉ်တော့မပြောတော့ပါဘူး။ VOE ကအဆင်ပြေတဲ့တခြင်းပဲရွေးပေးပါ။ဆရာမနဲ့ပတ်သက်တဲ့တခြင်းဆိုရပါတယ်ဆိုပြီးရေးလာပါတယ်။သောရရှင်ဝေဖြိုးဖြစ်ပါတယ်။ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုတဲ့ဒီဆရာမနဲ့ပတ်သက်တဲ့တခြင်းလေးရုံးက VOE အဖွဲ့သားတွေလည်းဝိုင်းပြီးတော့တောင်းကြတာနဲ့ဘိုးဘိုဟန်တီဆိုထားတဲ့ဆရာမဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါတယ်နော်။ဒီတီတောင်းတဲ့တောရရှင်တီတောင်းခင်ရတဲ့တောရရှင်တွေရော VOE တစ်ချစ်တောရရှင်အားလုံးရောဒီသတင်းလေးကိုနားဆင်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်တောရရာချိန်လင်းတော့ဒီဘုံကျော်ပြည့်တဲ့မုံနာမဒီyama gobe atreswe a chimidi we thora yanchi chainendo di bongjo pyatte mongamadi rata odi syama gobe atreswe achini de change la yang tan a luan go ba di chi tu shi o khwen pyo ba la no di yo yo ne man da go pyo mi ta ke sai ka di me me ma maမချစ်ခဲ့ဘူးတရာတာပိုတဲ့ဆရာမကိုပဲအသက်ဆွဲအောင်ချစ်မိသေ
းဘိုးဘိုဟန်တီဆိုထားတဲ့ဆရာမဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွားတွေကိုတင်းငရီနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြမပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။Yama go be a best way out to me be change
မေးသနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုကိုသားညူဦးနဲ့မခင်ဖြူထွေးတို့တင်ပြထားတာနားဆင်ရအောင်ပါရှင
်ဂျပန်နိုင်ငံမှာထွက်ပြေးလွတ်မြောက်ပြီးတော့ဂေါက်ကွင်းတစ်ခုထဲမှာရှောက်ပြေးနေတဲ့မြင်းကြားတစ်ကောင်ဟာရဲရရှိတွေပါဝင်လူတွေအုပ်လိုက်ကြီးဝိုင်းဖိုင်းတာကိုထွက်ပြေးနေတဲ့မေဇေးတနတ်နဲ့အပြစ်ခံပြီးတဲ့နောက်ရေကန်ထဲကျပြီးတော့ရင်းနှီးသေဆုံးသွားပါတယ်။အသက်နှစ်နှစ်သားအရွယ်ဒီမြင်းကြားဟာမျက်စိအသင်းကနေလွတ်မြောက်လာတာလို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီမြင်းကြားဟာမေဇေးတနတ်နဲ့အပြစ်ခံပြီးတဲ့နောက်တော့ရေကန်ထဲကိုပြေးသွားခဲ့တာပါ။သူ့ကိုမင်းနဲ့ပိုင်းတွင်ကယ်တင်ခဲ့ပေမဲ့လည်းသူ့နှလုံးကမခုံတော့ပါဘူး။နှလုံးပြန့်ခွန်လို့ကျူးပန်းမှုတွေကလည်းမအောင်မြင်ခဲ့ပါဘူးလို့ရေးတက်ဖွဲ့ကပြောပါတယ
်ချက်ပြည်သူသမ္မတနိုင်ငံဖရက်မြူရောကသရိတ်ဆန်ယုံတစ်ခုကနာမည်ကြီးစက်ကူထုပ်စက်ယုံတစ်ခုနဲ့ပူးပေါင်းပြီးတော့စစ်ချေးတုံးကနေစက်ကူထုပ်ဖို့ကြိုးစားနေပါတယ်သရိတ်ဆန်ယုံကိုလာရောက်လဲပဲ့ချတဲ့တွေကလည်းစစ်ချေးတုံးကနေသူတို့ကိုယ်တိုင်ဒီစက်ယုံရဲ့နေရာအစ်မှာ စက်ကူတွေကိုစမ်းသပ်လုပ်နိုင်တော့မှာပါစင်ချီတုံးတွေကိုမျိုးစာဖြစ်ရောင်းနေတဲ့အချိန်၅နှစ်အစာမှာတော့အခုလိုစင်ချီတုံးကနေစက်ကူထုတ်တာကိုလှုပ်ဖို့ကြင်ကြက်ထွက်လာတာပါဒီစက်ကူတွေကိုရိုးရာစက်ကူထုံနည်းနဲ့ထုတ်လုပ်မှာဖြစ်ပါတယ်ဒီလုပ်ငန်းကိုအချက်ပေးစတင်ခဲ့သူသရိတ်ဆန်ယုံညွှန်ကြားရေးမှူးဘီယိုစလဖ်ဘိုဘက်ရဲ့မိသားစုနာမည်ဘိုဘက်ကလည်းစစ်ချေးတုံးလို့အဓိပ္ပာယ်ရပါတယ်ရှင
်အမေရိကန်ပြည်သူ့နောက်မြောက်ပိုင်းဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့ကလူစီကားပြီးတော့စီးပွားရေးလုပ်ငန်းတွေရှိတဲ့ရပ်ကွက်ကသစ်ပင်အမြင့်တက်နေရမှာလူတစ်ယောက်တက်ထိုင်နေတဲ့အတွက်လူများအာရုံစိုက်စရာဖြစ်သွားခဲ့ရပါတယ်သူဟာအမြင့်ပေ80လောက်ရှိတဲ့ Sequoia ထင်းဥပင်ကြီးပေါ်မှာ25နာရီကျော်ထိုင်နေခဲ့တာပါ။အင်ကန်လေးနေခင်းပိုင်းလောက်ကလေးကအပင်ပေါ်ရောက်နေခဲ့ပြီးတော့ဘူတုံးနေညာပိုင်းမှာခဏပြန်ဆင်းလာခဲ့ပြီးအဲ့နောက်ချက်ချင်းပြန်တက်သွားခဲ့ပါတယ်။မီစီကုန်တိုင်ကြီးရဲ့ဘေးနားမှာရှိတဲ့ဒီအပင်ပေါ်ကနေသူ့ကိုဆင်းလာဖို့ရဲတွေကပြောပေမဲ့သူကတော့စကားပြန်မပြောခဲ့ပါဘူး။အရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကလည်းပန်းသီးတွေနဲ့ပစ်ပေါက်ခဲ့ပါတယ်။စီယက်တယ်မြို့ကလူတွေကိုအာအသင့်စေခဲ့တဲ့အဲ့လူဟာ25နာရီကြာမှတော့ဘေးအန္တရာယ်ကင်းကင်းနဲ့ပဲပြန်ဆင်းလာနိုင်ခဲ့ပါတယ်။သူ့ကြောင့်အင်တာနက်မှာချက်ချင်းပြန့်သွားပြီးတော့ Man in 3တစ်ပင်မော်ကလူဆိုတဲ့ခေါင်းစဉ်နဲ့ Twitter hashtag လေးနာမည်ကြီးခဲ့ပါတယ်။နောက်ဆုံးတော့သူ့ကိုစစ်စစ်ဖို့အတွက်စီယုံကိုခေါ်ဆောင်သွားခဲ့ကြပါတယ
်။မေဂန်ပြောင်စုဝါရှင်တန်မြို့တော်မှာသမရနဲ့သမရကတော့လူနာမည်ပေးထားတဲ့အမေရိကန်သိန်းခံတစ်ကောင်ကနေသိန်းခံငွေလေးတစ်ကောင်ကိုပြီးခဲ့တဲ့တောက်ကြနေ့မတ်လ18ရက်နေ့ကပောက်ဖွားခဲ့ပါတယ်။အဲ့ဒီနောက်48နာရီအကြာမှာဒုတိယသိန်းငွေကလေးလည်းအကောင်ပေါက်ခဲ့ပါတယ်။အမေရိကန်သိန်းငွေတွေဟာပြီးခဲ့တဲ့ဆယ်စုနှစ်တွေကမျိုးတုံးပြောက်ွယ်တော့မလို့ဖြစ်ခဲ့ပြီးတော့သူတို့ရဲ့နေထိုင်ရာဝန်းကျင်ကိုကာကွယ်ထိန်းသိမ်းတာတွေနဲ့ GDP ပိုးသက်စေအသုံးပြုမှုကိုပိတ်ပင်ခဲ့ပြီးတဲ့နောက်မှာတော့သိန်းငွေအကောင်ကြီးတိုးပွားပြီးတော့ပြန်လည်နှလန်းထူလာတာကြောင့်မို့လို့ဘိုးဆိုးရရဲ့ရှားပါးမျိုးစိတ်စရင်ကလည်း2009ခုနှစ်မှာပြန်ပြီးတော့ဖယ်ရှားပေးခဲ့ပါတယ်ရှင်။
ကိုသားညိုဦးနဲ့မခင်ဖြူထွေးတို့စီစဉ်တင်ဆက်ခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညပိုင်းရဲ့အပတ်စဉ်ခန်းနာအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်။
ဆီးရီးယားအစိုးရတပ်ဖွဲ့တွေကရုရှားတို့ရဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူနဲ့ပါလ်မာယာမြို့ကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့လက်ကနေပြန်လည်သိမ်းပိုက်လိုက်နိုင်ပြီဖြစ်ပါတယ်။ဆီးရီးယားရှေးဟောင်းမြို့ပါလ်မာယာကိုအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကလွန်ခဲ့တဲ့ဆယ်လကသိမ်းယူခဲ့ပြီးနှစ်ပေါင်း 2,000 နီးပါးတပ်တန်းရှိပြီဖြစ်တဲ့ရှေးဟောင်းရုပ်တုတွေကိုလည်းဖျက်ဆီးခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနောက်ပိုင်းပြည်နယ်တွေဖြစ်တဲ့ဝါရှင်တန်အလက်စကာနဲ့ဟာဝိုင်ပြည်နယ်တွေမှာမနေ့စနေနေ့ကကျင်းပတဲ့ဒီမိုကရက်တစ်ပါတီတွင်တမနာလောင်ပနားမရွေးချယ်ပွဲတွေမှာတော့ဘားမောင့်ပြည်နယ်အထက်လွှတ်တော်အမဘာနီဆန်ဒါစ်ကပြည်နယ်၃ခုစလုံးမှာအနိုင်ရပါတယ်။ဒါကြောင့်ပါတီတွင်တမနာလောင်ရွေးချယ်ပွဲတွေမှာဦးဆောင်နေတဲ့ဟီလာရီကလင်တန်ကိုမှီဖို့အနည်းငယ်ပိုပြီးနှိဆက်သွားပါတယ်။ဘားမောင့်အထက်လွှတ်တော်အမဘာနီဆန်ဒါကအလက်စကာပြည်နယ်မှာမဲရလ82ရာခိုင်နှုန်းရရှိခဲ့သလိုဝါရှင်တန်နဲ့ဟာဝိုင်ယီပြည်နယ်တွေမှာလည်းမဲရလ80ရာခိုင်နှုန်းကျော်ကိုရရှိခဲ့တာဖြစ်ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရဆဲမြို့တော်တိုက်ခိုက်ခံရမှုအတွင်းသေဆုံးခဲ့ကြသူတွေအတွက်အောက်မေ့သတိရတဲ့အနေနဲ့စုဝေးနေကြတဲ့လူအုပ်အတွင်းတိုးဝှေ့ဝင်ရောက်ခဲ့ကြတဲ့ရွှေပြောင်းဝင်ရောက်မှုကိုစန့်ကျင်သူလက်ရဝါဒီတွေကိုအဓိကယုံနိုင်နေရရက်တပ်ဖွဲ့ကမိသက်ပိုက်တွေအသုံးပြုပြီးဒီကနေ့မှပဲလူစုခွဲခဲ့ရပါတယ်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုက9ရက်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitus Sunyet ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးသလို VOA မြန်မာပိုင်းအစီအစဉ်ရဲ့ internet စာမျက်နှာ bamis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။မနေ့ပြန်တနင်္လာနေ့မနေ့ခင်းမနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ကြပါရှင်။
This program has come to you from the Voice of America, Washington.